Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညတန်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2019ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 31 52နဲ့ပထမနာရီဝက်ကိုတော့လိုင်းလက်မီတာ190 kHz 1509ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မအခင်ပြုထွေးပါရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမဆက်မြတ်မှုနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဘာဟာမားကျွန်းကိုဖြတ်တိုက်နေပြီးထိခိုက်ပျက်စီးတာတွေရှိထားပါပြီလူမျိုးစုလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့မြန်မာနိုင်ငံရေးကော်မရှင်တွေ့ဆုံတာတက်မတော်ကအပြည့်အသက်တန်းတိုးတာတွေကိုတရုတ်နိုင်ငံကကြိုဆိုလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေဟာဘူလူနီမှာမြန်မာနိုင်ငံကိုရောက်လာမှာဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အစိုးရနဲ့မြောက်ပိုင်းမဟာမိတ်တွေကြားညီညာရေးအတွက်တွေးဆုံဆွေးနွေးတာတွေရှိနေတဲ့ကြားမှာပဲရှမ်းပြည်မြောက်ပိုင်းမှာတော့ဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ
်အခုခိုင်မှာတော့ဒီရဟရင်သုံးပြီးလာတဲ့လူစီးကတော့အခုခိုင်ပပလဲသူကဒီဒီခတဲ့လို့တော့တာကြရတယ်အရင်စိတ်တော့မကြည့်ရဘူ
းတောင်းပလောင်ဖွဲ့ပြောခွင့်ရပုံမူတာအိုက်ကျော်ပြောသွားတာပါရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုမကြခင်မှာတင်ပြပေးဖို့ရှိတယ်လို့ပဲမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတွေတွေနေရပြန်ပို့ရေးအစီအစဉ်မအောင်မမြင်ဖြစ်နေရတာဘာကြောင့်လဲဒီအပေါ်အမြင်သဘောထားတွေကိုလည်းစူးစီးတင်ပြပေးမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင်
ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီကနေ့ဖြတ်တိုက်နေပြီးမုန်တိုင်းရှင်ကြောင်းအန်ဒရီကြီးရဲ့ထိုင်းလုံးကြီးတွေထားနေတယ်လို့မူကြီးရွာပြီးတော့အလေးပြင်းတိုက်နေပါတယ်။မုန်တိုင်းဟာကပ်ဘေးဆိုးကြီးတို့ဖြစ်လာနေပြီးတော့ဖြက်စီအားကြီးမယ်လို့မူလဝတ္တခံမှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမားကျွန်းဘက်ကိုဖြည်းဖြည်းချင်းရွှေ့သွားနေတာကြောင့်မုန်တိုင်းတံကိုခံရမဲ့ရဲ့ပူကြနိုင်တဲ့အတွက်ပို့ပြီးတော့အန်ဒရီကြီးလာပါတယ်။မုန်တိုင်းဟာနောက်ဘက်ကိုတနာရီ 1.2 မိုင်ကျော်နှုန်းနဲ့ရွှေ့သွားနေပြီးဖြန်းမြလီတိုင်နှုန်းတနာရီ 168 မိုင်နီးပါးရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောပါရယ်ဂရန်ဘာဟာမားကျွန်းနဲ့အာဘကိုကျွန်းတွေမှာအပျက်စီးတွေကြီးကြီးမားမားရှိတာကိုအာဏာပိုင်တွေနဲ့သူတို့ဘက်ကတာဝန်ရှိသူတွေရဲ့ကနဦးဆန်းစစ်မှုကနေတွေ့ထားရတယ်လို့နိုင်ငံတကာချက်ချီနေတဲ့လာချန်ဒီအတင်းကပြောပါရယ်ဆူရီယောပျက်စီးသွားတဲ့ဒါမှမဟုတ်လုံးဝပြိုကျသွားတဲ့အင်ဂျီပေါင်း13,000တိရှိမယ်လို့ပြောပါရယ်မုန်တိုင်းကြောင့်ဒဏ်ရာသူအခြေအတွက်နဲ့ပျက်စီးပမာဏကိုဒီကနေ့နှောင်းပိုင်းနဲ့လာမယ့်ရက်တွေတွင်ပိုးပြီးရှင်းရှင်းလင်းလင်းသိလာရမှာပါဒိုရီယန်မုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီကနေ့တနေ့လုံးနီးပါးဖြတ်တိုက်သွားမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပြီးမိုးရေချင်း12လက်မနီးပါးကနေ23လက်မကျော်အထိရွာနိုင်တယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ရှစ်တောင်ဘက်ကန်ယူတန်တစ်ချောက်ကပြည်နယ်ပြည်ရဲ့တာဝန်ရှိသူတွေကသတိပေးချက်တွေအတိအကျထုတ်ပြန်ထားတယ်လို့မုန်တိုင်းတိုင်တင့်နိုင်ကြီးအစီအစဉ်ဒေသတွေကလူတွေရွှေ့ပြောင်းကြဖို့ညွှန်ကြားထားပါတယ်။
ဆန္ဒပြမှုတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာတော့ဒီကနေ့အလဲတန်းတဲ့အထက်တန်းကျောင်းသူကျောင်းသားယာနဲ့ချီပါဝင်ဆန္ဒပြကြပါရယ်။ကျောင်းတွေပြန်ဆဖွင့်တဲ့ဒီကနေ့တနင်္လာနေ့မှာကျောင်းသူကျောင်းသားတွေဟာစာသင်ခန်းတွေကိုမသွားဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြခဲ့ကြပါရယ်။ဆန္ဒပြသူတွေကနှစ်ရက်အထွေထွေတပိတ်မှောက်ကြဖို့ဆော်ဩထားတဲ့အတူတနင်္လာနေ့ရုံတက်ချိန်မြေထားတွေပေါ်ကလူတွေမဆင်နိုင်အောင်လို့ရထားတွေကိုပိတ်ဆို့တားဆီးခဲ့ကြပါရယ်။တနင်္ဂနွေနေ့တုန်းကလည်းနိုင်ငံတကာလေဆိပ်တွေထဲကိုလူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ခဲ့ပါရယ်။မြေအောက်ရထားဘူရာယုံတွေထဲမှာလည်းပိတ်ဆို့ဆန္ဒပြခဲ့တဲ့အတွက်ဘူရာယုံတချို့ကိုပိတ်ခဲ့ရပါတယ်။စနေတနင်္ဂနွေဆန္ဒပြမှုတွေအတွက်မှာရဲတွေကိုတိုက်ခိုက်မှုလက်နက်ပိုင်ဆိုင်မှုတို့အပါအဝင်ဥပဒေချိုးဖောက်သူ159ယောက်ကိုဖမ်းဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာအသက်73နှစ်အထိငယ်တဲ့သူတွေပါပါတယ်။စနေနေ့ကဆန္ဒပြမှုတွေအတွက်မှာဆန္ဒပြသူတွေဘက်ကအိမ်လုံးဘုံပေါင်း100ထက်မနည်းနဲ့ပြစ်ပောက်တယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ရာဇဝတ်မှုနဲ့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းအပေါ်မကျေနပ်တဲ့အတွက်ဟောင်ကောင်မှာဆန္ဒပြမှုတွေဖြစ်နေတာပါ။သတင်းသုံး73ဘတ်ကျော်ကြာပြီဖြစ်ပေမဲ့အဲ့ဒီဥပဒေချမ်းကိုဒီလွှတ်တော်မှာယာယီရုပ်သိမ်းထားပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ပြည်မှာကြီးရဲ့ထိန်းချုပ်မှုပိုတိုးလာနေတယ်လို့ဟောင်ကောင်ဒေသခံတွေကမြင်နေတဲ့အတွက်အကြီးအကျယ်ဆန္ဒပြမှုတွေဆက်ဖြစ်နေတာဖြစ်ပါတယ်။
အမေရိကန်တာလီဘန်ညီညာရေးသဘောတူညီချက်မူရန်ကုနာပတ်သက်ပြီးဆွေးနွေးဖို့အမေရိကန်ထူးတန်တမန်ဆယ်မီခလီဇက်ဟာအာဖဂန်သမ္မတအက်ရှရဖ်ဂါနီနဲ့ဒီနေ့တွေ့ဆုံတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့သဘောတူညီချက်မူချမ်းကိုတော့သမ္မတကမပေးခဲ့ဘူးလို့ပြောပါရယ်။မူချမ်းမှာပါတဲ့အရေးကြီးတဲ့အသေးစိတ်အချက်တွေအကုန်လုံးကိုမစ္စတာခလီဇက်ကသမ္မတကိုပြောခဲ့ပြီးအာဖဂန်ဆိုးရွားဖွယ်တွေမှာဆက်ဆွေးနွေးကြမယ်လို့အာဖဂန်သမ္မတပြောခွင့်ရဆီဒစ်စီဒီကီကသတင်းတောက်တွေကိုပြောပါရယ်။မစ္စတာခလီဇက်နဲ့အဖွဲ့နဲ့နောက်ထပ်ဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားပါရယ်။ကတ္တနိုင်ငံမှာတာလီဘန်တွေနဲ့ကိုးကြေမြောက်ဆွေးနွေးပွဲလုပ်ခဲ့ပြီးတော့ဒီဆွေးနွေးချက်တွေနဲ့ပတ်သက်ပြီးအာဖဂန်ခေါင်းဆောင်တွေကိုပြောပြဖို့ကဘူးမြို့တော်ကိုသွားမယ်လို့မစ္စတာခလီဇက်ကထွတ်တာမှာတနင်္ဂနွေနေ့ကရေးပါတယ်။ မစ္စတာကလီဇာအဖွဲ့ကအဖွဲ့ဝင်တချို့ဒိုဟာမြို့မှာကျန်နေရပြီးကန္နအသီးသီးပိုင်းဆွေးနွေးပွဲတချို့ကိုတနင်္ဂနွေနေ့မှာဆက်လုပ်တယ်လို့တာလီဘန်ပြောခွင့်ရဆူဟီလ်ရှာဟင်းကပြောပါတယ်။စစ်ဆေးဆွေးနွေးပွဲတွေလုပ်နေချိန်မှာပဲတာလီဘန်တွေကဆက်ပြီးတိုက်ခိုက်နေကြပါတနင်္ဂနွေနေ့ကပဲအာဖဂန်နစ္စတန်နိုင်ငံရဲ့ဒုတိယမြို့တော်ကိုနှစ်ရက်အတွင်းထပ်ပြီးတော့တိုက်ခိုက်ပါတယ်။
အီရန်ထက်ရင်းနှံရောင်းချမှုအပါအဝင်အီရန်အပေါ်အမေရိကန်ရဲ့ပိတ်ဆို့တိုက်ခိုက်မှုတွေကိုကြော်လွှားနိုင်မှုအတွက် EU ဥရောပသမဂ္ဂနိုင်ငံတွေကမကူညီရင်2015ခုနှစ်ကသဘောတူစာချုပ်ကနေဖယ်ခွာတဲ့ခြေလှမ်းကြီးကိုလှမ်းမယ်လို့အီရန်ကဒီကနေ့ပြောကြားလိုက်ပါတယ်။အီရန်ရဲ့ရင်းနှံတွေရောင်းလို့ရတဲ့နဲ့ရောင်းရတဲ့ငွေတွေလည်းအီရန်ကိုဝင်သင့်တယ်လို့အစိုးရပြောခွင့်ရသူအလီရာဘီကပြောပါတယ်။အဲ့ဒီလိုဖြစ်အောင်လို့တောက်ကြနေနောက်ဆုံးထားမကူညီရင်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်မဲ့ဆောင်ရွက်ချက်တွေလုပ်မယ်လို့အီရန်အစိုးရတာဝန်ရှိသူတွေကရက်သတ်မှတ်ထားပါတယ်။အီရန်ကဒီနျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့အပြန်လှန်အားဖြင့်အီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေကိုလျှော့ပေးဖို့အီရန်နဲ့နိုင်ငံတကာကြားသဘောတူထားတာပါ။အဲဒီသဘောတူညီချက်ကနေအမေရိကန်က2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်အရေးယူတန်ခတ်မှုတွေကိုပြန်လည်ချမှတ်ခဲ့ပါတယ်။အီရန်ဘက်ကလည်းတန်းစင်ယူရေနီယံပိုင်ဆိုင်မှုကိုသဘောတူထားတဲ့ပမာဏထက်ပိုတိုးခဲ့တဲ့အပြင်ယူရေနီယံတန်းစင်ရဲ့အဆင့်ကိုလည်းတိုးမြင့်ခဲ့ပါတယ်။သဘောတူညီချက်ကနေနှုတ်ထွက်မဲ့ခြေလှမ်းတွေလှမ်းမယ်လို့အီရန်ကအခုပြောပေမဲ့ဘယ်လိုလုပ်မယ်ဆိုတော့အသေးစိတ်မပြောပါဘူး။ဒါပေမဲ့ယူရေနီယံတန်းစင်အဆင့်ကိုလက်ရှိတိုးမြင့်ထားတဲ့4.5ရာခိုင်နှုန်းအဆင့်ထက်ထပ်တိုးနိုင်တယ်လို့သဘောတူညီချက်အရပိတ်ထားတဲ့ဗဟုခွာဆက်တွေကိုပြန်လည်လည်ပတ်နိုင်တယ်လို့လေလာသူတွေကပြောပါတယ်။
အန္တရာယ်ဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ25 kHz 11965 5မီတာ32 kHz 9390ည5မီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1595နဲ့ပြောထုတ်လွှင့်ပေးပါရစေ
။ဒီနေ့ကနေတနင်္လာညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံရေးလုပ်ငန်းစဉ်ကိုတရုတ်နိုင်ငံကအခိုင်အမာထောက်ခံပြီးသဘောထားကိုလဲမှုတွေကိုဆွေးနွေးညှိနှိုင်းတာတွေကနေတဆင့်ဖြေရှင်းဖို့သက်ဆိုင်ရာအဖွဲ့တွေကိုဆင်တဆိုင်တောင်းဆိုခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရခန်ရှောင်းကဒီကနေ့ပြောပါတယ်။ဒီကနေ့ရက်ပိုင်းကမြန်မာနိုင်ငံရေးကော်မရှင်နဲ့မြောက်ပိုင်းမာမေးအဖွဲ့ဝင်လူမျိုးစုနဲ့တကိုင်အဖွဲ့၄ဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ပြီးတမတော်ကစစ်တမ်းဒေသတချို့မှာအပြစ်ရထားတာကိုတက်တန်းတိုးလိုက်တဲ့ပေါ်ဒီနေ့လုပ်တဲ့ကိစ္စဆီလင်မော်တီမီးမျက်နှာကိုပြန်ဖြေသွားတာပါ။ညီညာရေးကော်မရှင်ရဲ့လက်နက်ကိုင်အဖွဲ့တွေတွေ့ဆုံဆွေးနွေးတာတမတော်ကအပြစ်ရတတန်းတိုးတာတွေပေါ်ကြိုးဆိုတဲ့အကြောင်းတိကျပြောခွင့်ရတာပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေအနေအေးစီးဖို့အပြစ်ရတတန်းတိုးတာကအထောက်အကူဖြစ်စေပြီးတရုတ်မြန်မာနယ်စပ်မှာငြိမ်းချမ်းတည်ငြိမ်ရေးဟာနိုင်ငံစလုံးနဲ့လူထုနှစ်ရစလုံးအတွက်တူညီတဲ့အကျိုးစီးပွားဖြစ်တယ်လို့လည်းတိကျပြောခွင့်ရတာပြောပါတယ်။ဒေသခံတွေအားလုံးအနေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေရဲ့အရှိန်ဟုန်ကိုဆက်ထိန်းသွားပြီးမြန်မာနိုင်ငံမြောက်ပိုင်းမှာအပြစ်ခတ်ရစေမှုတတန်းစီကြအောင်ထက်တန်စွာလှုပ်ဆောင်ကြမယ်လို့မျှော်လင့်နေကြောင်းဒီအခြေအနေတွေအတွက်တရုတ်နိုင်ငံဟာအတူတူပေါ်ဆောင်တဲ့အခန်းကဏ္ဍကနေဆက်ပြီးပါဝင်သွားမှာဖြစ်တဲ့ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကန်ရှောင်းကပြောသွားပါတယ်
။ထိုင်းနိုင်ငံမှာရောက်နေတဲ့တန်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့ဒီကနေ့ဘန်ကောက်မြို့တော်မှာတွေ့ဆုံပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်အောင်လုပ်ပြီးငြိမ်းချမ်းရေးဖော်ဆောင်မဲ့သူ့ရဲ့အမြင်တွေကိုရှင်းပြခဲ့တဲ့အကြောင်းနဲ့တောင်ကိုရီးယားအစိုးရရဲ့အရှိတောင်အာရှနိုင်ငံတွေတွင်နဲ့ပို့ပြီးတော့ဆက်ဆံရေးခိုင်မအောင်လုပ်မဲ့မူဝါဒတဲ့အပေါ်ထိုင်းဝန်ကြီးချုပ်ကထောက်ခံကြောင်းသမ္မတမွန်ဂျေအင်းကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒါအပြင်ထိုင်းနဲ့တောင်ကိုရီးယားကြားစစ်ထောက်လည်ရေးဆိုင်ရာသဘောတူစာချုပ်လက်မှတ်ထိုးနိုင်ခဲ့တဲ့အတွက်နှစ်နိုင်ငံကာကွယ်ရေးနဲ့ဆက်လက်နဲ့ပစ္စည်းလုပ်ငန်းတွေကြားမှာပူးပေါင်းဆောင်ရွက်မှုပို့ပြီးခိုင်မာလာလိမ့်မယ်လို့လည်းတောင်ကိုရီးယားသမ္မတကပြောကြားသွားပါတယ်။တရင်တပတ်ကြအရှိတောင်အရှနိုင်ငံတွေကိုခီးထွက်နေတဲ့သမ္မတမွန်ဂျေအင်ဟာထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုခီးဆက်မှာပါမြန်မာနိုင်ငံခီးစဉ်အတွင်းသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်တို့နဲ့ပုံထုနေမှာတွေ့ဆုံဖို့ရှိသလိုလှဲကူးမြို့နယ်ညောင်နယ်မှာရှိတဲ့ KMIC ကိုရီးယားမြန်မာဆက်မှုဆောင်အုံမြင့်ချပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်တဲ့တောင်ကိုရီးယားလုပ်ငန်းတွေအနေနဲ့ရုံးပြင်ကနားဆိုင်ရာကြုံရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့မြန်မာအစိုးရကကိုရီးယားဒက်စ်ရုံးကိုတောင်ကိုရီးယားသမ္မတမြန်မာနိုင်ငံမှာရောက်တဲ့အချိန်ကပြီးဖွင့်လှစ်မယ်လို့လည်းတောင်ကိုရီးယားသတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့ကိုရီးယားလုပ်ငန်းပေါင်းက200ကျော်ရှိပါတယ်ကြာတာပြေးနေကြရင်တော့တောင်ကိုရီးယားသမ္မတဟာလာအိုစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုနဲ့အရှေ့တောင်အာရှနိုင်ငံများအာဆီယံဖွဲ့ဝင်နိုင်ငံတွေပထမဆုံးအကြိမ်ပူးတွဲရေကြောင်းစီရေးလေ့ကျင့်မှုဒီကနေ့စတင်ပါတယ်ပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်ကျိုးပင်လယ်ထဲမှာပါလုပ်မဲ့ဒီပူးတွဲစီရေးလေ့ကျင့်မှုမှာစစ်တမ်းမော်ရှစ်စင်လေရင်လေးစင်းနဲ့တပ်ဖွဲ့ဝင်1000ကျော်ပါဝင်ပါမယ်အဲကြလို့မဲ့အာဆီယံအမေရိကန်ရည်ကြောင်းစီရေးလေ့ကျင့်မှု EUMX ဟာထိုင်းနိုင်ငံစက်တတစ်ရည်ရစကမ်းမှာစတင်ပြီးစင်ကာပူနိုင်ငံမှာအဆုံးသတ်မှာပါ မရိကန်နဲ့ထိုင်းတော်ဝင်ရှိတတူပူတွဲဦးဆောင်တဲ့စီလီချင်းမှုကိုထိုင်းပင်လယ်ကွေးနဲ့တောင်ပြိုးပင်လယ်တို့အပါအဝင်အရှိတော်အခြားကနိုင်ငံတကာရည်ပြမှာလှုပ်ဆောင်မှာဖြစ်ပြီးစင်ကာပူမှာအဆုံးသတ်ပါမယ်လို့ဗန်ကောက်မြို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဒီစီလီချင်းမှုထဲမှာမြန်မာရည်ဓာတ်ကိုထည့်သွင်းတဲ့အတွက်ဥပဒေပြောဆိုကြတာတွေရှိပါတယ်ဒီကိမ်းမီနဲ့နောက်ပိုင်းမှာလုခဲ့တဲ့ဆစ်စင်ရည်တွေနဲ့ဆက်ဆက်ပြီးမြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုအမေရိကန်ကတန်ခတ်ရည်ယူမှုတွေချမှတ်ထားတာပါရှာဖွေဖန်စီရေးဆိုင်ရာလေ့ကျင့်တဲ့အနေနဲ့ရည်ရင်တွေပေါ်ကိုတက်ရောက်တာတွေပါပါဝင်မဲ့ဒီစီရေးလေ့ကျင့်မှုမှာအာဆီယံဖွဲ့ဝင်10နိုင်ငံစလုံးကရည်တက်တွေပါဝင်ကြပါတယ
်။လာရဲ့ဒီတောင်ဘက်ချမ်းစွန်းမျက်နှာပြင်ပေါ်ကိုအိန္ဒိယလာဆင်းရင်ငယ်ဒီသတင်းဘက်ကမှဆင်းသက်တော်မှာဖြစ်ပါတယ်။လာဆင်းရင်ငယ်ဟာအာကာသရမတ်ဂျေမကြီးကနေပြီးတော့ဒီကနေ့ညနေပိုင်းကအောင်မြင်မြင်နဲ့ခွဲထွက်လိုက်နိုင်ပြီးတော့အခုဆိုရင်ဒီလာမျက်နှာပြင်ကနေပြီးတော့ကီလိုမီတာ100လောက်အကွာမှရောက်နေပြီလို့အိန္ဒိယအာကာသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။စနေနေ့မှဒီလာမျက်နှာပြင်ပေါ်ကိုဆင်းသက်ပြီးတော့အလေးချိန်28ကီလိုဂရမ်ရှိတဲ့ဆက်ရုပ်ရင်ငယ်လေးကိုလာရဲ့တာဝန်ရိုးစွန်းမှထုတ်လိုက်မှဖြစ်ပါတယ်။အဲ့လိုဆင်းသက်တာဒါအောင်မြင်မယ်ဆိုရင်တော့လာမျက်နှာပြင်ပေါ်မှာအာကာသရင်ကိုထိန်းချုပ်ဆင်းသက်နိုင်တဲ့စတုထနိုင်ငံအိန္ဒိယဖြစ်လာမှာပါဒီမတိုင်ခင်အောင်မြင်ထားတဲ့နိုင်ငံတွေကတော့အမေရိကန်ရုရှားနဲ့တရုတ်တို့ဖြစ်ပါတယ်အဲဒီလိုထိန်းချုပ်ဆင်းသက်ရမယ့်လုပ်ငန်းကတိတ်ကိုရှုပ်ထွေးလွန်းတယ်လို့အာကာသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဆက်ရုပ်ရင်ငယ်လေးဟာလက်မျက်နှာပြင်ပေါ်မှာ14ရက်ကြာရှိနေမှာဖြစ်ပြီးတော့ရေနဲ့တတ်တူတွေရှိမရှိဆိုတာကိုစမ်းသပ်မဲ့အပြင်လာမျက်နှာပြင်အနေထားကိုလည်းလေ့လာမှာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့ဘယ်နိုင်ငံမှအခုချိန်ထိမလုပ်သေးတဲ့လာရဲ့တောင်ဘက်အချမ်းကိုစူးစမ်းလေ့လာဖို့ဖြစ်ပါတယ်
။ဒီကနေ့ကအမေရိကန်ပြည်ထောင်စုမှာအလို့သမားတွေနဲ့သူတို့ရဲ့လုပ်အားကိုဂုဏ်ပြုတဲ့အထိမ်းအမှတ်အလို့သမားနေဖြစ်ပါတယ်။တရောင်ရှိရဆစ်ဆဲပြင်းနှစ်တွေတုန်းကတနေ့ကို12နာရီတစ်ပတ်6ရက်အလို့လုပ်ကြရပြီးမဖြစ်စလောက်လစာလေးပဲရတဲ့အမေရိကန်အလို့သမားတူကိုအတိမတ်ပြုဖို့တင်ဝါပေးခဲ့တာပါ။၅နှစ်အရွယ်ကလေးတွေကအစညစ်ပင်နေတဲ့စိတ်ဝင်တစ်ခုထဲမှာအလို့လုပ်ခဲ့ကြပူပါတယ်။ကျမရေးဆောင်ရှောက်မှုခန်းစား권ဆိုတော့ကြားတော့မကြောက်ဘူးခဲ့ကြပါဘူး။နောက်ပိုင်းမှာမှတာမန်လူသမားတို့ရဲ့လူအောက်ကိုဂုံပြူတဲ့အနေနဲ့ရက်တရက်တက်မှတ်ဖို့ပြည်နယ်တစ်ခုချင်းတစ်ခုချင်းစီမှာဥပဒေတွေရေးဆွဲပြဋ္ဌာန်းခဲ့ကြပါတယ်။1884ခုနှစ်ဇွန်လ28ရက်နေ့မှာတော့နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုလီဘာတီလူသမားနေ့အဖြစ်တက်မှတ်တဲ့ဥပဒေတရက်ကိုကွန်ကရစ်လွှတ်တော်ကပြဋ္ဌာန်းလိုက်တာကြောင့်နိုင်ငံတော်အားလည်းရက်တရက်ဖြစ်လာပါတယ်။မကြာသေးခင်နှစ်တွေအတွင်းမှာတော့ဤပညာတိုးတက်လာတာနဲ့ကမ္ဘာစီးပွားရေးကတစ်ကမ္ဘာလုံးမှာဖြန့်ကျက်လာတဲ့အတွက်လူ့သမားသမဂ္ဂရရဲ့အဖွဲ့ဝင်အစည်းအတွေကြာဆင်းလာပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကလူ့သမားသမဂ္ဂရတိုက်ပွဲဝင်တောင်းဆိုခဲ့တဲ့လူ့သမားအခွင့်အရေးတွေဟာဒီကနေ့မှာတော့အမေရိကန်လုပ်ငန်းခွင်အများစုမှာအဆင့်လာဖြစ်နေပါပြီ။ဒီထက်မှအလုပ်ချိန်တရက်ကို7နာရီနဲ့တစ်ပတ်9ရက်လုပ်ရတာကျမရေးဆောင်ရှော့မှုအမကန်နဲ့လစာပြည့်အားလည်းရရတာတွေလည်းပါဝင်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မဆုမြတ်မို့လို့ကြီးညာပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မြင်းမြန်းချက်တွေတစ်လက်တင်ပြပေးပါမယ်။ဒီထဲကမှအရင်ဆုံးဒီရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာဒီကနေ့ညနေပိုင်းကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့တပ်မတော်ကစစ်ရဟတ်ယာဉ်နဲ့ပစ်ခတ်တာတွေရှိတဲ့အကြောင်း TNLA တအောင်ဘလောင်တပ်ကပြောပါရယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းနဲ့တော့အလံဝေးတဲ့နေရာမှာရှိနေတာကြောင့်မော်တော်ယာဉ်တွေကတော့ဒီနေ့အစောပိုင်းအထိပုံမှန်သွားလာတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကပြောပြပါလိမ့်မယ်ရှင်
။ဟုတ်ကဲ့အစိုးရနဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့အကြာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ပေမဲ့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေခဲ့တယ်လို့ဒီကနေ့ညနေပိုင်းမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေကို TNLA တအန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်
။အခုခိုင်မှာတော့ဒီရဟရင်သုံးပြီးလာတဲ့လက်စည်းကတော့အခုခိုင်တပ်ပတ်လည်းသူကဒီပြစ်ခတ်တယ်လို့တာကြရတယ်။အတင်းစိတော့မကြည့်ရဘူးပြစ်တာလည်းဒီ၄နိုင်ကျော်၄နိုင်ဆန်ကတော့အခုကြည့်ပြစ်နေတော့လို့သိရတယ
်။ကုတ်ခိုင်မျိုးကဒေတာကန်တူဦးကိုညနေ၅နိုင်လောက်မှာဆက်သွယ်မေးမြန်းကြည့်တဲ့အခါမှာ
အော်ဒီနေ့ထူရတာဒီချရတာအဲရုပ်ရှင်ဒီဒီဘောနောက်ဖက်ဒီမှာနဲ့အိမ်ဒီမှာနဲ့လို့ကြားပဲဒီခုတ်ကျွေးရဖုန်ပြတ်ဖြစ်ရဲ့လေအိတ်တိတ်လည်းဖြစ်ရဲ့ဒီကတော့ဘာမှဖြစ်ကြတော့ဟုတ်တယ်ဗျာအစည်းမစင်းနဲ့ဆက်မပြတာကခုတတိပြတော့ဘူးအခုကလေမပြတော့ဘူးသူတို့အမြတ်တွေပြတယ်ကာလာမဘောမဟုတ်ဘူးအဲတောင်တောင်ဒီဘက်မှာအဲအခုတော့အပြလာဖြစ်နေပြီဥပဒနာရေခုပဲအခုပဲချရတယ်လေအစည်းမစင်းတော့နေတယ်ဆက်နေတယ်လေရတော့မရှိတော့ဆောက်ပါဘူး
ကုတ်ခိုင်မျိုးနီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့မင်းမြန်းဖို့တက်မတော်ပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။တနင်္ဂနွေနေ့အထိကုတ်ခိုင်မှုဆက်လမ်းပိုင်းမှာလမ်းပိတ်ဆို့တာတွေရှိခဲ့ပေမဲ့ဒီနေ့နေကင်းပိုင်းအထိတော့ရင်သွားလာတွေပုံမှန်ရှိနေခဲ့ကြောင်းနန်းဖက်ကမြို့ကန်တူဦးကညနေ3နာရီလောက်ကပြောပါတယ်။
แล้วอาจจะคุ้มที่เราเก่าแล้วเลยคุ้มที่มุสลิมที่เราทดสอบเก่าแล้วเราต้องตั้งหลักมาเปลี่ยนคุ้มที่ที่ว่าเนาะเออเรื่องมันนี่เราไปยาเรื่องมันนี่เราต้องมีเราไปยาเรื่องมันนี่เออขโมยยาเรามาตั้งเนี่ยยี่วันนั้นมุ้ยเนี่ยนับประกาศมาตั้งเนี่ยเราวันนี้นับประกาศเนี่ยนั่งใครจะมาตั้งเนี่ยเราคันคันทาร์กเราไปเรื่องนี้อะไรเราไอ้การอยู่คันคันไม่รู้ไปทาร์กเลย
เราติดต่อกันไล่เชียงเชียงเนี่ยลำบุญว่าเราเนี่ยนี่ช่วงไหนก็เช่นมาหมู่เซมิวกับเด็กๆกันเวก็สุดท้ายมีเงินที่ยามาเราล่าสุดหมู่เซมิวมาตัวยืนวิสเลตตัวละนี่จะเปลี่ยนไปเลยปีเกิดสิ่งนี้ก็เราสุดท้ายยังยังใจกูสเลพ่อยาเกี่ยวกับเชียงเกี่ยนเอลิเดอันเปล่าเอ็มเอ็นดีเอกูเกอเอเอสิ่งพวกนี้เปล่าเนี่ยอยากไปมาไม่พ่อเนี่ยใจดูมีมาด้วยส่งบีนั่นเป็นจิกาเจสัยด้วยส่วนวิเกิดเลย
จำรอกันดีละนั่นสิเดียนี่ที่อธิยากาลาโกตุ้มยิงแกไปไหมฉันยืนยันว่าเหตุเช่นนี้ฮะทุกเดือนเปลี่ยนเลยล่ะมิใช่เดี๋ยวบ่าวแต่เราฉันเป็นเนี่ยประกาศใจเปรียญน่าสงเช่นนี้กูมุ่งจะสุสีเต็มใจกันแล้วอ่ะกูสับปีรอดีมีมาเนี่ยจนลุลละสวัสดิ์ทุกพอเปลี่ยนสกุลเช่นนี้เนี่ยประทับที่ทุกอย่างเปลี่ยนสุนีอาวิโกเลจิอามาเช่น มีมาเนี่ยมาปีตัวเย่ลุลละสวัสดิ์ทุกพอเปลี่ยนสกุลเช่นนี้ฮะแต่เนี่ยจะเนี่ยปูบิดอสโยลานี่เลยลูกเตรียมมีอะไรลุลละคนดีกูสั่งจีนี่เลยสั่งเพื่อการทุกอย่างเนี่ยสิงกันจะมาพบยาทาร์บาร์เลยและสิอายาดาสุยาลัตชามาเลยลุลละสวัสดิ์ทุกพอเปลี่ยนสกุลกูยินดีไปเลยอุบลีทุกอย่างนั้นมาช่วยยาบุลูอาจารย์เพื่อกูสาธิตที่ทางตัวมังสังคากับเปลี่ยนไปที่จังพิเศษกูรับยูเรนดาวมาสุสุกะยังงูมีการในเรื่องไปปูทาร์บาร์เลยเช่น
อาจารย์พ่อเยลุลาสวัสดิ์ทุกพอเปลี่ยนสกุลเช่นนี้ตัวเด็กน่ะสี่เองข้างซ้ายน่ะท้องสกุลกุนเนี่ยสันวายลากันในสุนทรที่ลุลาสวัสดิ์ทุกพอเปลี่ยนสมุนเนี่ยปัตตาบีอมูเรบังคนเนี่ยเสียจ่อชีเกบีเยตาบีดูเฮียงอาเสียจ่อเลยอันนี้อมูเรเนี่ยที่อาศัยสุขันธาเรลุสวาเลยอันนี้อาศัยสุมูเรเรามาจำรอประกาศเตยลุพิวีแต่เรื่องต่อมาเรเนี่ยพิจารณาเรื่องสวาเลยยามาบีมาลุลาสวัสดิ์ทุกพอเปลี่ยนสกุลเอ็ดว่าเป็นประกาศในยูเ
ဝေတွေကိုပြီးရင်ပြင်ဆင်တာတွေပြဌာန်းတာတွေလုပ်ခဲ့ဒီဖြစ်တော်ပေါ့ဒီပြင်ဒီရတားစုရလက်ထက်မှာဒီဖြစ်တော်ရဲ့ဥပဒေပြဌာန်းမှုလေ့လာရတဲ့အခါမှာဒီလက်ထက်ဆိုတော့ဒေါ်ချိုးကိုဒီမိုမင့်တင်ပြီးလို့ရအောင်ပြဌာန်းခဲ့တဲ့ဥပဒေတစ်ခုမှမရှိအောင်ပြရတယ်ပေါ့နော်
လွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်တဲ့ပုံမှန်တွေနဲ့ဆွဲဆိုခံထားရတဲ့အထက်မှာသတင်းသမား၁၁ဦးကိုတပ်မတော်က၃မှုရဲတပ်ဖွဲ့က၂မှုအပါအဝင်စီးပွားရေးလုပ်ငန်းရှင်တွေက၃မှုနဲ့ဆွဲဆိုထားပါတယ်။နိုင်လွတ်လုံလို့ခေါ်တဲ့နိုင်ငံသားတိုင်းရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံရေးဆိုင်ရာကာကွယ်ပေးတဲ့ဥပဒေဟာနှစ်နှစ်ကျော်သာရှိသေးပေမဲ့ရဲသား88ဦးကိုတရားဆွဲဆိုထားပြီးဖြစ်ပါတယ်။ဒီလိုအမှုတွေတိုးလာတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းနဲ့ပတ်သက်လို့နိုင်ငံတကာကအစီရင်ခံစာမျိုးတွေမှာမြန်မာနိုင်ငံရဲ့ပုံရိပ်ကိုတိုက်ရိုက်ထိခိုက်စေနိုင်တယ်လို့မြန်မာ Channel လစ်ကွန်ရဲ့ MGI ရဲ့အထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကပြောပါတယ်
။အမှုတွေတိုးလာတဲ့ကိစ္စကအစီရင်ခံစာလိုမျိုးနိုင်ငံတကာကအစီရင်ခံစာလိုမျိုးမှာတွားပြီးတော့သိရောက်မှုတွေအိမ့်ပြီးပေါ့ရှိမှာပေါ့နော်။ဒီပထမနှစ်ဝက်ရဲ့ဟာတဲ့မှာဂျာကန်တို့အများဆုံးတရားစွဲဆိုတဲ့ဖွဲ့စည်းရေးတက်မရော်လိုမျိုးဖြစ်နေတယ်။တက်မရော်ကဆွဲဆိုတဲ့မှုက36ရာနှုန်းဒီတော့နော်ပထမ6လမှာ
စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတိဆောက်လိုတဲ့ဆိုရင်လက်ရှိအစိုးရအနေနဲ့မလိုလားအပ်တဲ့ဥပဒေတွေနဲ့ဒီမိုကရေစီစံချိန်စံညွှန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပယ်ဖြတ်ပြီးအပြစ်မရှိတဲ့လူတွေကိုလွှတ်ပေးဖို့တောင်းဆိုကြောင်းမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးလွေပိုးငယ်ကပြောပါတယ
်ဒီလိုမျိုးများလာနေတာကနိုင်ငံအတွက်ကောင်းတဲ့အလားလာမဟုတ်ပါဘူးတကယ်ပဲကျမတို့နိုင်ငံကိုဒီမိုကရေစီတိဆောက်ခြင်းနဲ့နာဂတ်ဖက်ဒရယ်နိုင်ငံတည်ဒီထောင်ရှင်လည်းဆိုရှင် freedom of expression ပါဝင်လူခွင့်ရတဲ့ဦးလေးစားတမှုထားဖို့လိုတယ်အစိုးရကိုယ်တိုင်ကလေးစားလိုက်နာပြီးတော့မှအစိုးရရဲ့တာဝန်ဖြစ်တဲ့လေးစားလိုက်နာယုံကြည်အပြင်မြင့်တင်ပြရမယ့်အပိုင်းတွေအများကြီးရှိပါတယ်အခုရတားအစိုးရလို့ပြောပြမယ်လည်းပဲ freedom of expression ကိုအကန့်အသတ်တွေထားနေသေးတယ်ဆိုရှင်ဒီအစိုးရဒီလည်းပဲတကယ်ဒီမိုကရေစီစတန်နဲ့အစိုးရမဟုတ်ဘူးလို့တော့ကျွန်တော်ပြောချင်တယ်
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှား66ကားကြီးနဲ့တရားစွဲဆိုမှုတွေဟာအများဆုံးဖြစ်ပါတယ်။အသံအဖွဲ့ကစုဆောင်ထားတဲ့သုတေသနအစီရင်ခံစာမှာဆက်သွယ်ရေးဥပဒေပုံမှား66ကားကြီးအပါအဝင်ငိမ့်စုစီဥပဒေ၊ရာဇသက်ကြီးဥပဒေပုံမှား905ကားကြီး905ခါခွေတို့နဲ့လည်းအများဆုံးဆွဲဆိုထားတယ်လို့ဖော်ပြထားပါတယ်။
ကျားတော့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေဆုတ်ယုတ်လာနေတဲ့အကြောင်းမဆုစုကစူးစီးတင်ပြပေးခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းပြောပြချင်ပါသေးတယ်။ ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်ပူဆောင်ရေးအတွက်ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအာဏာပိုင်တွေအကြားမှာဩဂုတ်လကုန်ပိုင်းကစပြီးတော့ဒုတိယအကြိမ်ကြိုးပမ်းဆောင်ရွက်ခဲ့ကြပေမဲ့လို့အောင်မြင်မှုမရသေးပါဘူး။ဒါကြောင့်ဒီလိုမအောင်မြင်ရတယ်လဲဆိုတော့ကိုတော့မောင်နှောင်းမျိုးကိုကိုယ်တိုင်တွားရောက်တင်ယူခဲ့တဲ့ VOA မြန်မာပိုင်းစီစဉ်ရဲ့တင်ဒါကိုမိုးစော်နဲ့ကိုစော်ထက်တို့ကမေးမြန်းတင်ပြထားပါတယ်ရှင်။
ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုတောင်ပြိုလက်ဝန်းနဲ့ငခုရဂျူဇူရီစခန်းတွေကနေပြန်လည်လက်ခံဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဒီလိုဒုက္ခသည်တွေပြန်လာတဲ့အပေါ်မောင်းတော့ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထုကသူ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်တို့အကြံပေးတာအုပ်စု၃စုဟောတွေ့တာပေါ့နော်။ဥက္ကဋ္ဌပြောသလိုအချို့အုပ်စုတစ်စီသူတို့ကဒီနိုင်ငံကိုပြန်လာရှင်တော့ဘူး။တာတရားနိုင်ငံတွေမှာတော့ပြီးအလုပ်လုပ်ရှင်နေတယ်။ဒီလိုအုပ်စုလေးတစ်ခုရှိတယ်။နော်နောက်အုပ်စုတစ်ခုကတော့ကျွန်တော်တို့ဒီ ERSA ရဲ့ဒီမှာပေါ့ဒီမှာဖြစ်ခဲ့တဲ့အကြံပေးဖြစ်စဉ်မှာဒီ ERSA အဖွဲ့တွေရဲ့ထုံးမမှုကိုခံရပြီးတော့တချို့လေကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေရှိတယ်။ကိုယ်တိုင်ပြုမှုပြုလုပ်ခဲ့တဲ့လူတွေရှိတယ်။တချို့လေပါဝင်ပတ်သက်တဲ့လူတွေရှိတယ်။အဒီလူတွေကလည်းခုနပြောသလိုပေါ့ဒီဥပဒေအရရင်ဆိုင်ရမယ့်အကြောင်းကြောက်လန့်ပြီးတော့မလားရှင်တဲ့အုပ်စုရှိတယ်။အဲနောက်အုပ်စုတစ်ခုကျတော့သူတို့ကဘာဆိုတော့သူတို့ရဲ့ဒီမှာဆွေမျိုးတွေကြံခဲ့တယ်သူတို့ရဲ့ဥမာလေယာဉ်တွေကြံခဲ့တယ်နော်သူတို့ရဲ့ဥမာဥပဇွန်ကံလို့ပါတော့အလုပ်တွေကြံခဲ့တယ်ဒီလိုလူမျိုးတွေကြတော့သူပြန်လာခြင်းတယ်ပြန်လာခြင်းပဲမဲ့တယ်ဒါအခုတို့လည်းဒါကြားနေမှာတစ်ဖက်မှာလည်းတခြားလူမျိုးမှုတွေကဒါရှိနေတယ်လို့ပြရတယ်ကျွန်တော်တို့ပြရပါဘောနော်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့တဖက်နိုင်ငံရောက်နေသူတွေမပြန်လာတာဟာ ARSA ဖွဲ့ကချင်းချောက်မှုတွေကြောင့်လို့လဲသတင်းမီဒီယာတွေကိုပြောဆိုထားပါတယ်တဖက်နိုင်ငံကိုရောက်နေသူတွေကတော့သူတို့ကိုနိုင်ငံသားဒါမှမဟုတ်တိုင်းရင်းသားအဖြစ်သတ်မှတ်ပေးဖို့နဲ့လုံခြုံရေးအခြေအနေတွေကြောင့်ပြန်လာတာဖြစ်ကြောင်းလဲဆန္ဒထုတ်ဖော်တာတွေရှိခဲ့ပါတယ်မောင်တော်မျိုးအနီးကရွှေစားကြီးရွာမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကတော့သူတို့ရဲ့အမြင်ကိုအခုလိုပြောပါတယ်
အော်ကျွန်တော်တို့ဒီမှာနိုင်ငံသားရှောက်ကားဆိုတော့မချောပင်လို့ကြာအမနိုင်ငံသားကပြမရဘူးသူတို့အဲ့ဒီအနေနဲ့နင်းပစ်တင်ချတာပေါ့အဲ့ဒီမှာရှိတာလို့တော့နင်းနင်းနီးလို့မရဘူးကျွန်တော်တို့ရေသွားမယ်နိုင်ငံသားခွင့်ကျွန်တော်တို့မှမရတာကျွန်တော်တို့မရတာဆိုသူတို့ဆေးဆူးနေပြီပေါ့အဲ့ဒီမှာရှိတာလို့ဒီလိုမရဘူးကျွန်တော်တို့ပြောပြီးတော့ပါလို့မယ်လို့တော့ပြောနေမှာလား
လူဝင်မှုကြီးကြပ်ရေးဌာနကဒုညွန်ကြားရေးမှူးဦးထိန်လင်းကတော့1982ဥပဒေအရပြန်လည်လက်ခံမှာဖြစ်ကြောင်းပြောပါတယ
်။အဲ့ရဲ့စနစ်အရဆိုရင်ကျွန်တော်တို့ဒီဝင်လာတဲ့လူတွေဒီကျွန်တော်တို့ MBC ကိုအရင်ခံရလို့
လောလောဆယ်မှာမိမိဆန္ဒသဘောထားအရပြန်လာသူ265ဦးရှိပြီးလူ80ကျော်လောက်ဟာလည်းပြန်လာဖို့ဆက်သွယ်တာတွေရှိနေကြောင်းမောင်တော်ခရိုင်အာနာပိုင်တွေကပြောပါတယ်။တောင်ပြိုလက်ဝဲစခန်းကဝန်ထမ်းတွေကတော့ပြန်လည်လက်ခံဖို့သဘောတူထားတဲ့ဩဂုတ်လ20ရက်နေ့နောက်ပိုင်းမှာလဲဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်ပြင်ဆင်ထားဆဲရှိကြောင်းပြောပါတယ
်။လာဝကအနေနဲ့ကတော့ဒါကျွန်တော်တို့အချိန်မီဒီနိုင်ငံတော်ရဲ့ကျွန်တော်တို့မူဝါဒရတောက်ဆော့စတန်ပိုင်းကျွန်တော်တို့စောင့်နေမယ်။သူတို့ဟိုပါဘောနော်ကျွန်တော်တို့ဒီကျွန်တော်တို့ခုလဲကျွန်တော်နေတိုင်းစတန်ပိုင်းမနက်8နာရီရနေဝင်ညနေ9နာရီထိုးဒီဘောနော်ကျွန်တော်တောက်ဆော့စတန်ပိုင်းစောင့်နေတယ်
ပြန်လည်ဝင်ရောက်လာသူတွေကိုတောင်ပြိုလက်ဝဲနဲ့ငခုရကျူဆူရေးစခန်းတွေမှာလက်ခံပြီးတဲ့နောက်စာဖိုးကောင်ဂျားစခန်းမှာယာယီနေရာချထားမှာဖြစ်တယ်လို့နောက်ပိုင်းမှာမိမိတို့အရင်နေထိုင်ခဲ့တဲ့ကျေးရွာတွေစီကိုပြန်လည်နေရာချထားဖို့စီစဉ်ထားပါတယ
်။ဒါကတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်မအောင်မြင်ဖြစ်နေတာနဲ့ပတ်သက်ပြီး VOA တင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီအင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုချုပ်တင်ပြီးတော့အသိပေးချင်ပါတယ်ရှင်။
ရရှိနေပြဒီမှာဒီတရားရေးမှန်နိုင်တဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များရှိနေပါတယ်။တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စင်ညီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာတော့မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်နိုင်ဟာဘလောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်လူရဲ့သွားရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်တဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829954ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်သွားရှိနေလို့ဆုလိုပါတယ်ခင်ဗျာ။
ဆိုရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ View American တိုင်းရဲ့တင်းလာနေညအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဒီ American ပြည်တော်စုကိုလာရောက်ပညာသင်ကြားတဲ့နိုင်ငံတကာအကြောင်းသူအကြောင်းသားတွေအစီအတွက်အရင်ကလောက်မများတော့တာဘာကြောင့်လဲဆိုတာကိုကြည့်အောင်ပါ။ဒီကနေ့ဆယ်စုနှစ်တွေအတွင်းအမေရိကန်ပြည်ထောင်စုမှာကျောင်းလာတက်ကြတဲ့နိုင်ငံတကာကကျောင်းသူကျောင်းသားအစီအတွက်ဟာအများပြားရှိခဲ့ပေမဲ့လို့အခုနောက်ပိုင်းမှာတော့ဒီကျောင်းစရိတ်ကြီးမြင့်လာတာလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကြပ်မှုတွေကြောင့်စိုးရိမ်စိတ်တွေနောက်နိုင်ငံငယ်ရေးအရာကွဲပြားမှုတွေနဲ့ရာဇဝတ်မှုထူပြောလာတယ်လို့ယူဆတာတွေကြောင့်နိုင်ငံတကာကကျောင်းသူကျောင်းသားတွေဟာတခြားရွေးချယ်စရာနိုင်ငံတွေကိုစဉ်းစားလာကြပါတယ်အမေရိကန်ရဲ့အကြီးအကဲရှင်တိုင်ဘက်တွေကတော့ကနေဒါ၊ဩစတြေးလျ၊နယူးဇီလန်၊ဥရောပနိုင်ငံတွေနဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အဲဒီနိုင်ငံတွေမှာကျောင်းစီတက်တာပြီးတော့ဒီနိုင်ငံတကာကကျောင်းသူကျောင်းသားတွေလာရအောင်လွယ်ကူအောင်လို့လည်းစီစဉ်ပေးနေတဲ့အကြောင်းရှားမှတ်ချက်သတင်းပေးဖို့ထားတာကိုကိုငင်းချန်းကပြောပြပေးပါမယ်ရှင်
။လေးလာစမ်းစစ်ချက်တွေအရအမေရိကန်တက္ကသိုလ်တွေရဲ့လာကစရိတ်ကြီးလွန်တဲ့အတွက်နိုင်ငံတကာကျောင်းသားတွေဟာတခြားနိုင်ငံတွေမှာကျောင်းတက်ဖို့ကြည်နေကြပါတယ်။အမေရိကန်တက္ကသိုလ်ကFather Olga
It is no secret that
တခြားနိုင်ငံတွေနဲ့ရှင်ရင်အမေရိကန်ရဲ့တက္ကသိုလ်ပညာရေးဆေးဟာပိုကြီးတယ်ဆိုတာလျှော့ဝှက်ထားတာမဟုတ်ပါဘူး
။ဟောလာကကြီးမြင့်မှုအကြောင်းကတခုလည်းမဟုတ်ပါဘူး။အမေရိကန်မှာရာဇဝတ်မှုထူပြောတယ်လို့ယူဆတာနဲ့ရွှေပြောင်းလာသူတွေကိုရည်ရွယ်တဲ့အကွဲအပြားဖြစ်စေတဲ့နိုင်ငံရေးစကားလုံးတွေကလည်းအကြောင်းရင်းတွေဖြစ်တယ်လို့နိုင်ငံတကာပညာရေးအင်စတီကျူကလေ့လာတဲ့စစ်တမ်းတစ်ခုကဖော်ပြပါတယ်။အင်ဒိုနီးရှားကျောင်းသားဘာတီယာရောမန်ဟိုနီအာဆယ်က
ဘာစဘရင်းနီစာထောင်းဆုံးဘာဆိုင်ရ
တကယ်တော့ဒါကကျွန်တော်အဓိကစိုးရိမ်တာဖြစ်လာတာပါကျွန်တော်ကအင်ဒိုနီးရှားပါအာရှသားမွတ်စလင်လည်းဖြစ်ပါတယ်နောက်ပြီးကျွန်တော်ယူကလည်းမတူပါဘူးဒီကလူတွေကကျွန်တော်အမေရိကန်မဟုတ်ဘူးဆိုတာတန့်ပြောနိုင်ပါတယ်အမေရိကန်မှာဝင်ဆန်းဖို့ကျွန်တော်အတွက်စိန်ခေါ်မှုကြီးပါပထမဆုံးကအမေရိကန်တွေကပုံမှန်လင်းလင်းရှိမယ်လို့ထင်တဲ့အတွက်ပြဿနာမရှိဘူးလို့ထင်ခဲ့ပါတယ
်ကနေဒါလိုတခြားနိုင်ငံတွေကပိုပြီးလိုလိုချင်ချင်ရှိတယ်လို့တချို့ကမြင်ပါတယ်တရုတ်အိန္ဒိယဖိလစ်ပိုင်၊ဗီယက်နမ်နဲ့ပါကစ္စတန်နိုင်ငံကကျောင်းသားတွေကိုသုံးပတ်အတွင်းဗီဇာထုတ်ပေးပြီးဆွဲဆောင်နေတာပါ
။ We have found that based on
မတို့ရရှိတဲ့အချက်အလက်တွေအရကနေဒါကိုကျောင်းသားပို့ဖို့ပိုစိတ်ဝင်စားတဲ့နိုင်ငံတွေရှိတယ်ဆိုတာတွေ့ပါတယ်
။ American ထက်နိုင်ငံတကာကျောင်းသားနည်းပေမဲ့လည်းကနေဒါမှာကျောင်းတက်ခဲ့သူတွေကသူတို့လမ်းကြောင်းကအကျိုးရှိတယ်လို့ပြောနေပါတယ်။ Monsieur Khan ကမိုနီတိုဘာတက္ကသိုလ်တက်ခဲ့သူက
After my undergraduate degree I got a 3 year open
ကျွန်တော်ဘွဲ့ချုပ်ကျောင်းပြီးတော့3နှစ်လောက်လုပ်ခွင့်ရခဲ့ပါတယ်။ဘွဲ့ပြီးလောက်လုပ်ခွင့်လို့လည်းခေါ်ပါတယ်။အလုပ်လျှောက်ပါတယ်။စီးငံကုမ္ပဏီတခုမှအလုပ်ရပါတယ်။အဲဒီမှာဒီနှစ်အချိန်ပြည့်လောက်လုပ်ပြီးတော့အမြင့်တဲ့နေထိုင်ခွင့်ရဖို့အတွက်ရခဲ့ပါတယ
်။ဒီနှစ်ကိုနိုင်ငံတကာကျောင်းသားသတိန်း3000လောက်လာတဲ့နယူးဇီလန်ကလည်းသူတို့စီကျောင်းသားပို့လာဖို့အတွက်လှုံ့ဆော်နေပါတယ်။နယူးဇီလန်ပညာရေးကဂျူလီယန်အက်ချ်ပီက
The vast majority about
ကျောင်းသား90ရာခိုင်နှုန်းလောက်အများစုကအိန္ဒိယနဲ့တရုတ်ကလာတာပါဒါပေမဲ့ကျွန်တော်တို့မှလည်းတောင်အမေရိကမြောက်အမေရိကဥရောပအရှေ့အလယ်ပိုင်းနဲ့ရှစ်တောင်အရှကကျောင်းသားတွေလာတက်ဖို့မှန်မှန်ကန်ကန်ရွေးဖို့လည်းစိတ်ဝင်စားပါတယ
်ဒီလိုပြိုင်ဆိုင်မှုတွေရှိလာပေမဲ့လည်းအမေရိကန်အနေနဲ့နိုင်ငံတကာကျောင်းသားတွေအတွက်ထိတ်တန့်ရွေးချယ်စရာပြန်ဖြစ်လာနိုင်တယ်လို့တချို့ကျွမ်းကျင်သူတွေကယုံကြည်ပါတယ်Mary Catherine Chase ကအခုလိုပြောပါတယ
် One of the fantastic things
နိုင်ငံတကာတက္ကသိုလ်ပညာရေးအတိုင်းအဝိုင်းရဲ့ထူးခြားချက်ကမှန်ကန်တဲ့အကြောင်းတရားတွေရှိရင်ဘယ်နိုင်ငံမှစူထိတ်တန့်တက္ကသိုလ်ပညာရေးအတွက်ရွေးချယ်မယ့်နိုင်ငံဖြစ်လာနိုင်ပါတယ်ဥပမာအမေရိကန်နိုင်ငံအနေနဲ့ထိတ်တန့်ပညာရေးရွေးချယ်စရာပြန်ဖြစ်လာပြီးတော့အချိန်တစ်ခုအထိစိုးမိုးထားနိုင်ပါတယ
်တက္ကသိုလ်ကနိုင်ငံတကာကျောင်းသားတွေအတွက်အင်္ဂလိပ်ဘာသာစကားအတန်းတွေလုပ်ပေးတာ network ချိတ်ဆက်ပေးတာကျောင်းသားအဖွဲ့အစည်းတွေလှုပ်ပေးတာကြောင့်နိုင်ငံတကာကျောင်းသားတွေပိုရောက်လာနိုင်တယ်လို့ Chase ကဖြည့်ဆွက်ပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုငင်းငင်းပြပြသွားတော့ပါရှင်။စက်တင်ဘာလ2ရက်တနင်္လာနေ့ည VOA စီစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာပါရှင်။ VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965၊လိုင်းဒိုမီတာ32 kHz 9303ည၊လိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေစတိုက်ထုတ်လွှင့်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းပင်းရင်ထုတ်လုပ်မှုအကြောင်းစီးပွားရေးကဏ္ဍမှာကြားရဖို့ရှိသလိုနိုင်ငံတချို့မှာအင်တာနက်လူမှုကွန်ရက်တွေပေါ်ကဒီကိုယ့်ရဲ့လှုပ်ရှားမှုတွေကိုမှတ်ချလို့မရအောင်စတင်လှုပ်ဆောင်နေနိုင်ပြီဆိုတာကိုတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်နိုင်ပါတယ်။အပတ်စဉ်သူယုံကြည်ရာကဏ္ဍမှာတော့
ကျွန်တော်အနေနဲ့နောက်ထပ်ယုံကြည်ရာတစ်ခုကတော့လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်ပါတယ်။အခုလိုတိုင်းပြည်ကိုပြန်လည်တည်ဆောက်နေတဲ့ကာလဒီမိုကရေစီ
မြန်မာနိုင်ငံအတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့ကိုအောင်သူရကိုကိုရဲ့ယုံကြည်ရာကိုမကြခင်ပြည်စုံနားဆင်နိုင်ပါတယ်။ပုံမှန်ထုတ်လွှင့်နေတဲ့တတ်တန်ရောင်သတင်းလွှာကိုလည်းနောက်ပိုင်းမှာနားဆင်ကြရအောင်ပါပါ။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ကချင်ပြည်နယ်အတွင်းပရင်ထွက်ရာကဘော်ကြိုက်ဝမ်းဒေသကိုကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်မှုအောက်ကနေမြမတက်မတော်ကထိန်းချုပ်ရယူပြီးတဲ့နောက်ပိုင်းမှာပရင်ထုတ်လုပ်မှုတွေဆက်ပြီးရှိနေတယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDMG ရဲ့သွေးစွန်းတဲ့ပရင်အစင်ခံစာမှဖော်ပြထားပါတယ်။ကချင်ပြည်နယ်မှာပရင်စေးကွက်ရှိနေပြီးပရင်တူးဖော်သူတွေလည်းရှိနေသေးပါပရင်ထုတ်လုပ်မှုကနေဘယ်သူတွေအကျိုးမြတ်ရနေတယ်လဲဆိုတာကိုတော့ KTNG ရဲ့သူတေသနာမှုကိုစော်မိုင်းနဲ့ဆက်သွယ်မိမြန်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိကြည့်ထိုက်တာတင်ပြထားပါတယ်ရှင
်ဒီကခံဒီနဲ့အဲမှာသုံးနေတယ်အဲမှာနေတဲ့လူရောပါချက်အရနေတော့သူတို့ဒီအထဲမှာပဲပေါ့သူတို့ကလေးပေချင်းပုံစံမျိုးဒီသူရအခုကဒီပရင်ဒေတာကိုစက်ပက်เนี่ยเสียซูมูซ่าอ่ะวะไอ้นอกปိုင်းก็တော့ไอ้นอกปိုင်းก็นี่ပြီးတော့ဒီရှေ့တက်ကအဲ့နေရာနေကိုနေရာကြီးတယ်အဲ့ပြီးတော့ဘီးငုံဆိုရင်အခုပြန်လည်ပြူပေါ်နေတာပေါ့ပိုင်းရာပိုင်းတောင်းနဲ့ဆူးတာပေါ့အ
ဲ့တော့ဒီဘီးင်းတူဖော်နေတဲ့သူတွေကဘယ်သူတွေပါလဲသူတို့ကဟိုတရားဝင်တူဖော်ခွင်လားဒါမှမဟုတ်ဘလို့ပုံစံမျိုးနဲ့တူးနေကြတယ်လို့ကိုဇော်မိုင်တို့သိထားပါလဲရှင
်အစိုးရကနေပြီးတော့တရားဝင်တော့ဆပ်ပြီးတယ်ဆိုတာတော့မရှိသေးဘူးဒီဘီးင်းဒေတာဘီးင်းတူဖော်ခွင်ပေါ့ဘသူတူးတယ်လဲဆိုတော့အတိအကျတော့ပြောရခက်တယ်အဲ့မှာဘသူဒီတူးရဆိုတာအပြီးပေါ့ဗျာဒါပေမဲ့တူးရဆိုတာတော့ဒေချာ
ဟုတ်မြစ်ချင်းနားမှာလဲဒီပရင်စည်းခွက်ကိုပရင်စည်းခွက်ကရှိနေတယ်လို့ပဲเนาะဟုတ်ပါလားကိုစောမိုင
်ဟုတ်တယ်ဒီပရင်ကမြစ်ချင်းနားမှာမြစ်ချင်းနားကြောင်းမြက်ကြားတဲ့နေရာမှာလဲပရင်ကိုအနေချင်းရောင်းတယ်ပြီးတော့ဝိုင်းပေါ်မှာလည်းရောင်းတယ်ရောင်းနေပြီးတော့ဒီနေရာတွေကိုအဲလာဝယ်တချို့တွေကဒီမှာအဲ့မှာလာဝယ်ပြီးတော့ပြုတ်ပြီးဘက်ကိုကြံသွားရောင်းတာရှိတယ်တချို့ကအဲ့မှာမတင်မဲနဲ့တခါတည်းပြုတ်ဘက်ကိုသွားတင်ရောင်းတာလည်းရှိတယ
်အဲ့လိုအယောင်းဝယ်လုပ်နေတာတွေရောက်တော့ဘယ်သူတွေပါလဲဒေတာကန်နေလားဒါမှမဟုတ်ဒီတူးတဲ့လူတွေလားရှင
်တူးတဲ့လူတွေကိုယ်တိုင်ရောင်းတာတော့နည်းနည်းရှားတယ်ရှိတော့ရှိတယ်ဒါပေမဲ့နည်းနည်းရှားတယ်တချို့တွေဆိုရင်ဒီအဲမြို့ပေါ်ကလူတွေရောင်းတာရှိတယ်တချို့တွေကတော့အဲတခြားနေရာကလူတွေပေါ့ကနည်းနည်းဆုံးနေတာ
တရားစတာတူးဖို့ရေကိုတပိုင်းတနိုင်လုတ်ခွင့်ဆိုပြီးတော့သူတို့ပြောနေကြတာရှိပါတယ်အဲဒါမျိုးတွေရောဖြစ်လာမယ်အလားလားတွေ့ပါသလား
အစိုးရဆိုင်အစိုးရဘက်ကနေပြီးတော့ဒီဟာကိုသူတို့ဒေဝအနေနဲ့သူတို့တူးဖို့လုပ်နေတာပေါ့ဒါပေမဲ့ဒေတာခံနေနဲ့ဒေတာခံနေနေတဲ့ဒီဟာကိုမတူးဖို့ခိုင်းနေချင်ဘူးဘာဖြစ်လို့လဲဆိုရင်ဒီအဲဒီနေရာတွေကိုဒေဝအနေနဲ့ခွင့်ပြုပေးလိုက်မယ်ဆိုရင်ကျွန်တော်ဒီဖက်ကန်ဒေတာလိုမျိုးပေါ့ဒေတာခဏေကတဖြည်းဖြည်းနဲ့သူတို့ရဲ့နေမီတွေဆုံးရှုံးသွားမယ်ပြီးတော့ဒီအဲသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေပိုပိုကြီးလာမယ်ပေါ့ဒီဝင်လို့ပြောလိုက်တာနဲ့တော့ဒီအဲလုပ်ငန်းပိုင်းကပိုမိုခြေပြန့်သွားမယ်ပေါ့အခုလုပ်နေတာအဲအရင်ကလုပ်နေတာအဲပိုမိုခြေပြန့်သွားမယ်အဲအဲ့လိုကြီးရှိတာပေါ့
ဟုတ်ကဲ့ရှင်အခုဒီတဲမှာဆိုလို့ရှိရင်လည်းအစင်းခန်းစာတဲမှာတော့ဒီပရင်ရှိတဲ့နေရာတွေကိုအရင် KIA ထိန်းချုပ်မှုကနေပြီးတော့အစိုးရသိမ်းလိုက်တယ်သိမ်းလိုက်ပြီးတဲ့နောက်မှာဌာနေတိုင်းရင်းသားတွေပြန်လို့မရတဲ့အခြေအနေပေါ့နော်အဲ့တော့ဒီပရင်တူဖို့ထုတ်လုပ်မှုတွေကနေပြီးတော့ဌာနေတိုင်းရင်းသားတွေအကျိုးစီးပွားပေါ့ဟိုဖြစ်တာတွေရှိပါသလားသူတို့ကိုယ်တိုင်ရောလုပ်ခွင့်ရပါသလားအခုစစ်တပ်ကမသိမ်းခင်ရရောဘယ်လိုအခြေအနေရှိပါသလဲ
ပင်းကတော့ဌာနေတိုင်းသားတွေကတော့သူအရင်ကတည်းကနေသူအနေချင်းလောက်တာရှိတယ်။နေချင်းဆိုမှဒီတို့အဲဒီမိသားစုစာဝတ်နေရတဲ့နေချင်းပေါ့။ဒါပေမဲ့အရင်လုံးကတော့အဲပင်းကအဲ့လောက်ကြီးဈေးကွက်မရှိသေးတော့သူတို့အဲလုံလုံလိုက်တစ်ခါ
ဒီဝေမဲ့လူရှိတို့မလုပ်လိုက်ရင်ရထားလိုက်အမျိုးပေါ့အဲ့လိုပါပြီးတော့ဒီနောက်ပိုင်းဆောင်းစနစ်အဲ့လောက်ကနေပြင်းစေကွက်ကပြန်လဲအဲပေါ်ပေါက်လာတယ်အဲဒါပေမဲ့သူတို့ကအဲဒေတာကနေကဟိုအရင်တော့ကသူတို့မီးယိုးဖလာလောက်လာတဲ့အတိုင်းပေါ့အနေချင်းလောက်တာလေးတော့ရှိတယ်အခုရောအဲ့ဒီပြင်းစေကွက်ကဘလောက်တည်တည်တာတာကျက်ပြန့်လာပါတလဲဒီပြင်းနေတွင်းမှာ ဒီနေ့တွင်မှာတော့ပြင်းစေကွက်ကအဲ့ပြီးတော့ခြေကနေခုဒီခုဒီနောက်ပိုင်းတော့တိတ်တော့ခြေကနေတော့မရှိတော့ဘူးအရင်နှစ်ဖောင်ဆန်းကဖောင်ဆန်းလေးဆက်ချောင်းအဲ့လောက်မှာတော့ပြင်းစေကွက်ကတော့အလန်းကြီးကိုအရှင်ကိုမိလက်မိသားမှရှိတာပေါ့ခုဒီမော်ရီလည်းပိတ်ထားတာဆိုတော့ဖော်လို့မှုပိုင်းကအဲဒီအရင်ခါနဲ့အခုခါနဲ့ဆိုရင်နေနေတော့နေတော့ဒီကွက်ကနည်းနည်းညင်သွားတာပေါ့
ဒါပေမဲ့ရောင်းဝယ်လာရတော့ရှိတယ်။မော်ရီပိတ်ထားတဲ့ဆိုတော့အဲဒီကနပြောလို့ပေါ့အဲစစ်သုံးစစ်တွေရှိတာနဲ့စစ်တွေဖြစ်တာတော့ဒီဒေတာခဏနဲ့ဒီအလုပ်လုပ်တဲ့လူကြီးကအဲရှုတောက်ရှေ့ရတာပေါ့အဲတော့မော်ရီပိတ်တော့သူတို့ကအဲနောက်ချက်ကွန်ဂျွန်လာငါးရက်နေ့ကနေသူတို့ဒီဟာရင်နဲ့စာတူလာစားတယ်။အဲနောက်ပိုင်းကနေပြီးတော့ဒီပြီးမော်ဒီခွင့်မရတော့ဘူး
ပြီးတော့ဒေတာကအဲ့မှာလူကိုနေလို့ကိုမရတော့တဲ့မရတော့ဘူးဆိုရဲအနေထားမှာပေါ့ဒါပေမဲ့ဒီနောက်ပိုင်းကတော့အဲခဏအဲပြောလို့ပေါ့ပြန်လေတူးခေါ်လာရတော့ရှိတယ်အဲ့တော့ကိုစောမိုင်းတို့ဘက်ကရောဒီပရင်တို့ရွှေတို့အချောင်းမြတ်တို့ဘိုင်းတနိုင်တူးဖို့ကွင်းနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်အစိုးရဘက်ကလည်းဒါလုံနေရရှိပါတယ်စစ်တပ်ဘက်ကတားတယ်လို့သူဟိုတခါသတင်းစာရှင်းလင်းပွဲမှာဝန်က
เออในงานยี่เฉยเนี่ยยาวๆดิซีเย่เฉยเนี่ยยาวๆจ้ะเออที่เงินเนี่ยเฉยเนี่ยกูมาจ้ะเราไม่เอาชีเดียวดิแต่ยังได้ดีได้ไหมไอ้โลเฉยมาที่เราลาไปได้จริงก็เออสู้จู่ไปไปปูวิมาเออเอาชีได้แล้วบ่ซึ่งไม่ไปได้ว่าเช่นกับอุ้ยยาเฉยเนี่ยดิการติดต่อจะคุณก็จีก็เฉยดิอ่ะที่การที่ไปแข่งมวยก็ดิในงานเราอ่ะไปขึ้นเงินคือหาอะไรดิอย่างดิปีนี้ได้ด่าปีนี้ได้ด่าก็ดิช่วงนี้ไปแข่งขึ้นเงินนี่เลยอ่ะบ่ โอเคใช่แล้วนอกจากว่าที่เป็นเหตุการณ์เนี่ยพี่รอมองทุกขั้นยาได้ที่ถ้าการนี้เยอะสาวคนนี้เยอะปนอ่ะคือแต่เมื่อวันเช้าตัวตัวบาร์เรลลี่นี่จะว่าเลยทนายชัดจังมาไปดูนี่เลยพี่รอดีพี่โจลูดีก็รอดีนี่จะลูกดาวว่าตัวอันนี้เนี่ยเป็นเขาเกิดอ่ะคือตัวเราเองตัวเราแต่แม่พี่โจที่ถ้าการพอดีก็รอดูเอง
ท็อปอันนี้จริงท็อปวันไหนต่อชีวิตแต่ไม่ไอ้ท็อปวันไหนอะมันลงเราไม่แต่ที่ไทยซีเซนต์เซ็ตเซ็ตสิบวันยี่กันอากูน่าสังเกตจาราวาเช่อากูสับปีรอนอกจากเป็นสังกันอากูเพื่อจะบล็อกการีพิอดมีอาซีเซงูเลตินสับปีจะมาเร่ Facebook Messenger นี่Instagram นี่บอกมาก็จะยี่เว็บพิมพ์ชาร์เรจุนยารีไม่พิอาไหนน้องลงไหนไม่ Of Facebook activity ช่วยเชื่อมุกรอดีนั่งเงี้ยต้องกับFacebookต้องเนี่ยตัวเองเทตุนไปชาวบารีFacebookเปลี่ยนไปอินเทอร์เน็ตออนไลน์บอกมากูไปแอปดีกูเว็บไซต์ดีกูตัวอะไรสุรากูไล่มาแม่ไหนเอาลงเมื่อชูพี่บารีกูFacebookสัตย์เนี่ยงานนี้เป็นไงไหมOf Facebook activityก็เป็นเราที่เราอยากเชียร์พี่เอาไหนมาเลยสุรากูรอมาสุ่มยามุกับบล็อกการีพิอดมีอาซีเซมาเจนจ้าไปชาวบารีเช่น
เนี่ยพอมาก็ไปลงดีซีรีส์ชาร์เรไปลงดีเรื่องพัดเดสราเฟซบุ๊กก็ส่งสารลงมียาเราลงไหนน้องไม่กูได้ยังวีเขาเดี๋ยวมาสิบมาว่าอีเฟซบุ๊กตัวเนี่ยตัวอินเนี่ยเฟซบุ๊กมาเขาเดี๋ยวจะชาร์แอปดีเว็บไซต์ดีเดี๋ยวกูเว้นจีตัวจีเราลายมันมาไหนเอาลงไหนน้องมาเปล่า
อ๋อเฟซบุ๊กแอคทิวิตี้สุดแรกดูอัตติกูลลอเซตตรงไหนกันมาตรงลูกยานีวีเอร่าก็ดีเฟซบุ๊กเปลี่ยนไปออนไลน์บอกว่ากูอยากลงชาร์มือกูไลบิโรเ
ဩဂတ်စ်လ20ရက်နေ့တုန်းက Facebook ကမိတ်ဆက်တဲ့အဲ့ off Facebook activity ကိုလောလောဆယ် Ireland, Spain နဲ့တောင်ကိုရီးယား၃နိုင်ငံမှာပဲရပါသေးတယ်။ American အပါအဝင်တခြားနိုင်ငံတွေမှာတော့မကြခင်ရမယ်လို့ဆိုပါတယ်။ရပြီဆိုရင်တော့မဆွေမြောင်ပြောလို့ပဲကိုယ့်ရဲ့ Facebook setting နဲ့ဝင်ပြီးတော့ပြောင်းလို့ရမယ်ဗျ။
ကျွန်တော်ကနေပြီးတော့အဓိကဝင်ငွေရှာနေတဲ့ Facebook ကကိုယ့်နဲ့ပတ်သက်တဲ့အချက်အလက်တွေကိုနီးနှမြို့သုံးပြီးတော့စုဆောင်းနေရှင်ပထမတနည်းကတော့ Facebook App Facebook Website ပေါ်ကကိုယ့်ရဲ့လှူရှားမှုတွေဥပမာဘာတွေကိုကိုက Like ပေးလဲဘယ်လို Post မျိုးတွေမှာ Comment သွားပေးသလဲဆိုတာမျိုးအပြင် Facebook မဟုတ်တဲ့တခြား Website တွေထဲကို Facebook Login နဲ့ဝင်တာမျိုးတွေအားလုံးကိုမှတ်ပြီးတော့စုဆောင်းနေနီး နောက်တနည်းကတော့ဒီ Facebook Pixel ဆိုတဲ့ Computer Program ကုတ်နဲ့မှတ်တဲ့နီး အဲ့ဒီနီးနဲ့ကိုယ့်ရဲ့အချက်အလက်တွေကိုစုဆောင်းတာပါ
Internet ထဲမှာကို ဘာတွေ ကြည့်တယ် ဘာတွေ ဝယ်တယ် ဘာတွေ ဖတ်တယ် ဆိုတာကို Facebook ကလုတ်ထားတဲ့ Facebook Pixel ဆိုတဲ့ Computer Program Code တမျိုးက အမြဲလိုက်မှတ်ထားတယ်ဗျ အဲ့ဒီလို Like ချီရခံတဲ့ Tracker Code ကို Internet Website တော်တော်များများထဲမှာ ထည့်ထားတယ် လိလချက်တွေအရ လက်ရှိရှိနေတဲ့ Website 3 ပုံတစ်ပုံလောက်မှာ Facebook Tracker တွေတွင်းထားပါတယ် အဲ့ဒါကြောင့်လဲကို တခြား Website တွေသွားပြီးတော့ရှာထား ဖတ်ထားတာတွေကို Facebook ကတည်နေပြီးတော့ ချက်ချင်းဆိုလိုပဲ အဲ့ဒီဟာမျိုးတွေနဲ့ဆင်တူ ကြော်ညာတွေကိုယ့်ရဲ့ News Feed Seminar မှာ လာပြနေတာပေါ့
Facebook ပေါ်မှာကိုယ့်အတွက်တီးတန့်ရည်ရွယ်တဲ့ကြော်ညာတွေမပြတော့အောင်လို့ Off Facebook Activity မှာသွားပြီးတော့ Tracking လုပ်တာကိုပိတ်ထားလို့ရမယ်လို့ Facebook ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ် Facebook သုံးတဲ့သူတွေရဲ့ Privacy ကိုလုံခြုံအောင်လုပ်မပေးဘူးလို့ဆိုပြီးတော့ Facebook ကုမ္ပဏီအကြီးအကျယ်ဝေဖန်ခံခဲ့ရပြီးတဲ့နောက်မှာအခုလိုမျိုးဒီကိုယ့်ရဲ့လှုပ်ရှားမှုတွေကိုခြေရာမခံနိုင်အောင်လို့ကိုယ်တိုင်ဖြတ်နိုင်မဲ့ Clear History ဆိုတာကို Facebook ထဲမှာထည့်ပေးပါမယ်လို့မတ်ဇူကာဘတ်ကနှစ်ထောင်ဆယ့်ရှစ်မေလမှာကြေပေးခဲ့တာလေ တနှစ်ကျော်ကြာမှာ Of Facebook activity ဆိုတာကိုမိတ်ဆက်တာပဲအစားတုန်းကတော့ clear history လို့နာမည်ပေးမလို့ね တကယ်ထွက်လာတော့ of facebook activity လို့ကောင်းစင်တက်လိုက်တာဒါရောမှဒီ
of facebook activity ဆိုတာကိုသုံးနိုင်ငံမှာပဲရသေးတယ်ဗျ စက်တင်ဘာပြောင်းမှုကလည်းနည်းနည်းအလုပ်ရှုပ်တယ်လို့ AP သတင်းဌာနကနှိပညာသတင်းတောက် Barbara Odute ကရှင်းပြပါတယ်
So this is only available in 3 countries right now. US users won't have it. It's in Ireland, Spain and South Korea.
လုံးလုံးစေသုံးနိုင်ငံမှာပဲရပါသေးတယ် Ireland, Spain နဲ့တောင်ကိုရီးယားပါ American က Facebook သုံးသူတွေအတွက်မပါသေးပါဘူး အဲ့ဒီ tool ကိုသုံးချင်ရင် Facebook setting ကိုသွား အဲ့ဒီကနေ off Facebook activity ဆိုတာကိုရှာရပါမယ် သူ့ကိုရွေးချယ်ဖို့အဆင့်တော်တော်သွားရမယ့်အပြင် စာရီလဲဖတ်ဖို့လိုပါတယ် လုံးရမယ့်အဆင့်များတော့လူတော်တော်များများလုံးဖြစ်ချင်းမှလုံးဖြစ်ကြပါလိမ့်မယ်
လောလောဆယ်လုံးလို့ရမယ့်သုံးနိုင်ငံက Facebook သုံးသူတွေဆိုရင် Facebook setting ထဲမှာရှိတဲ့ your Facebook information ဆိုတဲ့ဟာရဲ့အောက်မှာ of facebook activity ဆိုတာပေါ်နေတယ်အဲ့ဒီမှာကိုဖြစ်စီခြင်းလို့ရွေးပြီးတော့ like
စုံစမ်းလို့မရအောင်ပိတ်နိုင်ပါဘူးပိတ်နိုင်မယ်ဆိုပေမဲ့လို့ကိုယ့်ရဲ့လှုပ်ရှားမှုတရားရာခိုင်နှုံးလုံးကိုခြေရာမကောက်နိုင်အောင်ပိတ်လို့ရမှာတော့မဟုတ်ဘူးနော် ကိုယ်သွားကြည့်ဝင်ကြည့်တဲ့ website တွေ app တွေကကိုယ်ဘယ်နှခေါက်ဝင်ကြည့်ထားတယ်ဘာတွေကြည့်ထားတယ်ဆိုတာအဲ့ဒီ website တွေ app တွေကနေပြီးတော့ facebook နဲ့မျှဝေတဲ့စာရင်းအချင်းချုပ်ကိုအော့ဖ်ဖေ့စ်ဘွတ်အက်တီဗီတီမှာကိုယ်တိုင်ဖြတ်လို့ရမယ် အဲ့လိုသွားကြည့်ထားတဲ့စာရင်းကိုကြော်ညာအတွက် facebook ကို သုံးခွင့်မပြုဘူးဆိုတာကိုပိတ်ပင်လို့ရမယ် Facebook မှာရော Messenger မှာရော Instagram မှာပါကိုယ့်အတွက်တီးတန့်ရည်ရွယ်တဲ့ကြော်ညာတွေကိုပိတ်နိုင်မယ်ဒါပေမဲ့ကိုယ်ပဲ website တွေတဲကိုဝင်ကြည့်သွားကြည့်ထားလဲဆိုတာကို Facebook ကဆက်ပြီးတော့ခြေရာခံနေအောင်ပါဒါပေမဲ့အရင်ကလိုမျိုးဒီကိုသားညွန်ဦးနဲ့ကိုသားညွန်ဦးဝင်ကြည့်တဲ့ website တွေကို Facebook ကတွဲပြီးတော့မှတ်တော့ပါမယ် သွားဝင်ကြည့်ထားတဲ့ဆိုတာကိုတော့မှတ်ထားအောင်ပါဒါတော့မှ 48 နာရီနှစ်ရက်ကြာတော့မှဒီလူကဒီ website ထဲဝင်တယ်လို့တွဲမှတ်ထားတာကိုဖြတ်မှာ
Facebook ရဲ့ပြောရတော့ Facebook account နဲ့အဲ့ဒီ account ပိုင်ရှင်ကဘယ်လို website တွေဝင်ကြည့်တယ်ဘယ်လို ကုန်ပစ္စည်းတွေစိတ်ဝင်စားတယ်ဆိုတာမျိုးကိုတွဲမှတ်တာမျိုးတွေမလုပ်တော့ပါမယ် သူသွားတဲ့စိတ်ဝင်စားတဲ့အချက်တွေကိုတော့မှတ်ထားမယ်ဒါမှလည်းကုမ္ပဏီပစ္စည်းကြော်ညာရှင်တွေဘက်ကတိတိယောက်ကြော်ညာတွေလုံနိုင်ဖို့ကြော်ညာအစီအစဉ်ကစားပြုစုနိုင်မယ်လို့ဆိုပါတယ် ဥပမာအသက်18နှစ်ကနေပြီးတော့24နှစ်ကြာအမျိုးသမီးတွေကဘာတွေစိတ်ဝင်စားတယ်ကြိုက်တယ်ဆိုတဲ့ရည်ရွယ်ချက်လက်တွေကိုတော့ Facebook ကဆက်ပြီးတော့စုဆောင်းနေအောင်ပါပါ
of facebook activity ကိုပိတ်ထားလို့ကိုမြင်ရမဲ့ကြော်ညာတွေကျော်သွားမှာတော့မဟုတ်ဘူးနော်ကိုကိုစီးသက်ပြတ်မှတ်ထားတဲ့ကြော်ညာမျိုးသာမဟုတ်တော့မှလို့ AP သတင်းဌာနကနှိပညာသတင်းတောက်ဘာဘရာအော်တူဒေးကရှင်းပြထားတယ်
ကျော်စီတဲ့ same number of ads they just won't be targeted to you facebook ကြော်ညာအရေးအတွက်ကအရင်တိုင်းပဲဖြစ်ပါလိမ့်မယ်ကိုကိုဥတီရွယ်တဲ့ကြော်ညာမျိုးပဲမဟုတ်တော့ပါဘူး ကိုယ်ပဲ website တွေကိုသွားကြည့်ရဲဆိုတာသူတို့လိုက်ချေရာမခံမမှတ်တော့တဲ့အတွက် news feed တွေမှာမြင်ရမယ့်ကြော်ညာတွေအချက်လက်တွေကကိုနဲ့ဆိုင်တာဟုတ်ချင်းမှဟုတ်တော့မယ်ကိုအတွက်တီးတန့်ဖြစ်တော့မှာမဟုတ်ဘူးလို့ Facebook ကပြောထားပါတယ်Facebook
ဆိုတာကကြော်ညာကနေဝင်ငွေရှာတဲ့ကုမ္ပဏီဆိုတော့သူတို့ဝင်ငွေလုံးဝပိတ်သွားအောင်တော့ဘယ်လုပ်မလဲ အခုလောက်လုပ်တယ်ဆိုတာတော့မှဒီ American နဲ့ဥရောပကအစိုးရတာဝန်ရှိသူတွေလွှတ်တော်တွေရဲ့ဖိအားကြောင့်လုပ်လာတာ
ကျော်ညာကြောင့် Facebook ကရတဲ့ဝင်ငွေကမနစ်ကဒေါ်လာဘီလီယံ50ကျော်ရှိတယ်လို့ AP သတင်းဌာနကပြောပါတယ်မစိမမွေး
Facebook makes nearly all of its money from advertising. It was $56 billion last year.
Facebook ဝင်ငွေအလုံးကြီးပါကကျော်ညာကရနေတာပါ
ပြီးခဲ့တဲ့2016ခုနှစ်အတွင်းကျောင်းညာကနေဝင်ငွေဒေါ်လာ56ဘီလီယံရပါတယ်ဒီထူးကသူတို့ဝင်ငွေထိခိုက်နိုင်တယ်လို့ Facebook ကအတိအမှတ်ပြုပြောပါတယ်ဘယ်လောက်လဲဆိုတာတော့သူတို့မပြောပါဘူးအဲ့ဒါကလည်းဒီထူးကိုဘယ်နဲ့ရောက်တကယ်တုံးကြတယ်လဲဆိုတော့ပေါ်မှာမူတည်ပါလိမ့်မယ်
Facebook တုံးသူတွေရဲ့ဒေတာချက်လက်လုံခြုံရေးပြဿနာကြီးဖြစ်ခဲ့ပြီးတဲ့နောက်ဆက်တွဲအခုလိုမျိုး off Facebook activity ဆိုတာကို Facebook ကအကောင့် setting မှာအသစ်ထည့်ပေးလိုက်ပြီးမြဲ အဲ့ setting ကိုကိုယ်တိုင်သွားရှာပြောရမယ်ဆိုတာတော့သတိထားဖို့လိုတယ်မဆွေမောင်ရဲ့ဖြူးသူတွေတနာဌာနကြီးကလှုပ်ထားတဲ့
စစ်တမ်းအရဆိုလို့ရှိရင် Facebook တုံးတဲ့သူအများစုကကိုယ့်ရဲ့အချက်လက်လုံခြုံရေး privacy setting ကိုဘယ်မှာဘလို့သွားပြောင်းရမယ်ဆိုတာမသိကြဘူးတဲ့ကိုသားညုံရဲ့ ဒါကို Facebook အကြီးကဲ Zuckerberg ကိုယ်တိုင်လည်းသိတယ်ပြီးခဲ့တဲ့နှစ်တုန်းကဒီ America အချက်လွတ်တော်ကြားနာဝဲမှာသူကိုယ်တိုင်းပဲထွက်ဆိုသွားတာအဲ့တော့အရေးကြီးတာကကိုယ်လုံခြုံရေးနဲ့ဆိုင်တဲ့ update အသစ်ပေါ်ပြီးဆိုတာနဲ့သတိထားပြီးတော့မှ setting သွားပြောင်းတာပဲဖြစ်ဖြစ် update လုပ်တာပဲဖြစ်ဖြစ်လုပ်ဖို့အရေးကြီးပါတယ်ရှင်
မဆုမြတ်မစီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါအခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုလည်းလည်ပေးချင်ပါတယ်ကမ္ဘာပေါ်ကအမှုပညာရှင်တွေထင်ပေါ်ကျော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုပြောပြပေးနေတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတော့မအေးတနာကျော်ကစီစဉ်တင်ဆက်ပါတယ်ရှင်
I translated signals intelligence and I reported anything of interest to my clients.
You're a spy.
နေမကျော်ဗြိတိသျှရုပ်ရှင်မင်းသမီးကီယာနိုက်လီဟာ2003ခုနှစ်ယူရက်စ်ပွဲကိုအခြေခံထားတဲ့အော်ဖီရှယ်စတိတ်ခရက်ဆိုတဲ့ရုပ်ရှင်ကမှာပါဝင်ပြီးတော့တရုတ်ဆောင်မှုရှိပါတယ်။ယူရက်စ်နဲ့ပတ်သက်ပြီးတော့အမေရိကန်လှုပ်ဝှက်မှတ်တမ်းတစ်ခုကိုဖောက်ထုတ်ခဲ့လို့အရေးယူခံခဲ့ရတယ်။ဗြိတိသျှအစိုးရဝန်ထမ်းအမျိုးသမီးတဦးနေရာမှာသူတရုတ်ဆောင်ထားတာဖြစ်ပါတယ်။ဗြိတိန်ထ American မှတ်တမ်းတစ်ခုကြောင့်ဖောက်ချမှုအတွက် Official Secret Act အစိုးရလိုဝတ်ချက်ဥပဒေနဲ့တရားစွဲခံထားရတာပါ။အဲ့ဒီအမျိုးသမီးနေရာကနေဘာလို့တရုတ်ဆောင်မှုအဆုံးဖြတ်လိုက်တယ်ဆိုတာကိုတော့ Kia Knightley က Rider သတင်းဌာနကိုတောတော်ခဲ့ပါလိမ့်။
Wow, this is a really interesting thing to kind of shine a light on, particularly when you know you look at the conflictin Iraq in terms of history you think well that's a piece of the puzzle that feels very important and that I think people
ဒီ US support ကိုကျွန်မကောင်းကောင်းမှတ်မိပါတယ်တဲ့အခုဇလန်းကိုတော့ကျွန်မဘာမှမမှတ်မိတော့ဘူးအဲ့မှာကျွန်မတွေးမိတာကဒါကတကယ်ကိုအရေးပေးပြီးတော့မိမောက်တို့ပြရမယ်စိတ်ဝင်စားစရာကိစ္စဆိုတာပါ Iraq ပြည်ပခါကိုတမိုင်းဆိုင်ရာအမြင်နဲ့ကြည့်မယ်ဆိုရင်ဒီလိုမျိုးစိတ်ဝင်စားစရာဗဟိလိကိစ္စအတွေ့လူတွေပို့ပြီးတည်တည်နေလို့ထင်ပါတယ်ဆိုပြီးတော့ Kia Knightley ကပြောထားပါတယ
် being manipulated to take this country to warI could get you a copy. You're asking me to plead in a breach of the Official Secrets Act.
ဇလန်းနမှာပါတဲ့အမျိုးသမီး Catherine Gann နဲ့ပတ်သက်လို့တော့သူမှန်တဲ့ထင်တဲ့အတိုင်းလုပ်ခဲ့တာပေါ်မှာသူချီးကျူးမိတယ်လို့သူဆိုရင်တော့အဲ့ဒီအမျိုးသမီးလို့လုံရဲပါမလားဆိုပြီးတော့သူ့ဘာသူလဲမေးခွန်းပြန်ထုတ်နေမိခဲ့တယ်လို့ဆိုပါတယ်။ဒီရုပ်ရှင်ကတော့ American ပြည်အောင်မှာဩဂုတ်လ30ရက်နေ့ရောင်းတင်ပြီးတော့ Britain မှာတော့အောက်တိုဘာ16ရက်နေ့မှာရုံတင်ဖို့ရှိပါတယ်ဆ
ီ
။ဒီကဘာမှာရှေးကြဆောင်ရုပ်ရှင်ပွဲတော်တစ်ခုဖြစ်တဲ့ Venice ရုပ်ရှင်ပွဲတော်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးဩဂုတ်28ရက်နေ့မှာပဲစတင်လိုက်ပါတယ်။ဒီရုပ်ရှင်ပွဲတော်မှာနာမည်ကျော်မင်းသား Brad Pitt ပါဝင်တရုပ်ဆောင်နဲ့အာကာသစင်စာရုပ်ရှင် Ed Astra နဲ့မင်းသမီးကြီး Mary Street ပါဝင်တရုပ်ဆောင်နဲ့ The Laundromat ရုပ်ရှင်ကားတို့စုရွေးချယ်ခံမဲ့ဇင်းထဲမှာထိတ်ဆုံးကပြင်းနေတာပါ။ရုပ်ရှင်မိတ်ဆက်ပွဲတွေပြပါတီတွေလည်းဇက်တိုက်ရှိမယ်ဒီ17ရက်ကြာရုပ်ရှင်ပွဲတော်ကိုဟောလိဝုဒ်ထိပ်တန်းအမှုပညာရှင်တွေတက်ရောက်ကြတာပါဒီပွဲတော်အတွက် Brad Pitt ရောက်လာတော့သူ့တပ်ပုံကိုရောက်ဖို့ကြိုးစားတဲ့မီဒီယာသမားတွေတော်တော်ကိုအလုရှုပ်သွားပါတယ် Venice ကလီဒိုကျွန်းပေါ်မှာရှိတဲ့ Hotel Excelsior ကိုမော်တော်ဘုံနဲ့ Brad Pitt ရောက်လာပြီးတော့သူကစောင့်နေတဲ့သူ့ရဲ့ပရိသတ်တွေကိုရောသတင်းတောက်တွေကိုပါလက်ဝေရန်နှုတ်ဆက်ပြီးတော့တပ်ပုံရိုက်ခဲ့ပါတယ်ဒီနေ့ရုပ်ရှင်ပွဲတော်မှာတော့မနစ်တုန်းကရိုမာရုပ်ရှင်ဇာတ်ကားနဲ့ဒီပွဲမှာရွှေချင်သိမ်းစုရသွားတဲ့ Netflix online ရုပ်သံလိုင်းကထွက်တဲ့ရုပ်ရှင်တွေပြသဖို့ရှိပြီးတော့ရုပ်ရှင်ဝေဖန်ရေးသမားတွေကတော့မဖြစ်မနေကြည့်ရမယ်ကားလို့ပြောပါတယ်။ဒီပွဲတော်မှာပါဝင်ရှင်တိုင်မဲ့ရုပ်ရှင်ကားတွေထဲမှာအမျိုးသမီး Director နှစ်ဦးပဲပါပြီးတော့ The Perfect Candidate ဆိုတဲ့ရုပ်ရှင်ကိုရိုက်ကူးတဲ့ Director Haifa El Mansoura နဲ့ Baby Tit ရုပ်ရှင်ကားကိုရိုက်ကူးတဲ့ Channel Mafia တို့ပဲဖြစ်ပါတယ်။ ဒီ ရုပ်ရှင် ပွဲတော်မှာ Listen နဲ့တိုင် Director အတိုင်းဝိုင်းမှာတော့ အမျိုးသမီးအချို့စား နဲပါတာပေါ်မှာ ထောက်ပြနေကြတာဖြစ်ပါတယ် ဒီနေ့နည်းနည်းအခြေတင်ပြောရမယ် နောက်ထပ်ကိစ္စတစ်ခုကတော့ နာမည်ကြီး Director Roman Polanski ရဲ့ An Officer and a Spy ဆိုတဲ့ ဇာတ်ကားကို ထည့်သွင်းမလား မသွင်းဘူးလား ဆိုတာပါ ဘာလို့လဲဆိုရင် အသက် 86 နှစ်အရွယ် Mr. Polanski ဟာ ဟိုးရင်က လိမ်မိုင်းဆိုင်ရာ မတော်မတရားမှုတွေ ရောက်ခဲ့တာရှိတယ် 1989 ခုနှစ်မှာတော့ အသက်မပြည့်သေးတဲ့ 73 နှစ်အရွယ် မိန်းကလေးတစ်ယောက်နဲ့ လိင်ဆက်ဆံမှုပြုလုပ်ခဲ့တဲ့ဆိုတဲ့ကိစ္စ ဒီလိုလိင်အရှုပ်တော်ပုံတွေကြောင့် ရုပ်ရှင် အကယ်ဒမီ အဖွဲ့ကနေ ထုတ်ခံထားရတာဖြစ်ပါတယ် ဒါကြောင့်မို့သူကားတွေပြမပြဆိုတာကိုအငင်းပွားကြတာပါ ဒါမဲ့လည်း Hollywood Reporter အဖွဲ့သတင်းတောက် Ariston Anderson ကတော့ ဒီပွဲကရုပ်ရှင်လောကမှာဩဇာကြီးတဲ့ပွဲဖြစ်တဲ့အတွက်ကြောင့်မလို့လဲ အဖက်ဖက်ကအသေးချာစဉ်းစားပြီးတော့လှုပ်ဆောင်ရတာဖြစ်တယ်လို့ဆိုပါတယ် ဒီပွဲတော်ကိုအော်ဂိုလာ28ရက်နေ့ကနေစတင်နေတာစက်တင်ဘာလ9ရက်နေ့အထိကျင်းပနေတာဖြစ်ပြီးတော့နှစ်စဉ်ပွဲတော်ကျင်းပခဲ့တာတော့ 86 ကျင်းရောက်ရှိသွားပြီဖြစ်ပါတယ်ရှင်
ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေတွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။အားဟဲမအောင်ရ။အားဟဲမအောင်ရ။
အားလုံးပဲမင်္ဂလာပါကျွန်တော်အောင်သူရောက်ကိုကအမေရိကန်ဆိုရရဲ့အရှိတောင်အရှလူငယ်ကောင်းဆောင်မှုတွေ့ကြုံဖလှယ်စီစဉ်ဝိုင်းစီလီမှာပါဝင်ခဲ့တဲ့သူတို့ဖြစ်ပါတယ်ကျွန်တော်ကအရင်တုန်းကတရင်တော့တူတူဖြစ်လောက်ကန်ခဲ့ပါတယ်အဲဒီနောက်ငင်းငယ်ကြီးဖြစ်စဉ်မှာပါဝင်ဆောင်ရခဲ့ပြီးလက်ရှိမှာတော့ဖွံ့ဖြိုးရေးနယ်ပယ်မှာလောက်ကန်ဆောင်ရနေပါတယ်လူငယ်တယောက်အနေနဲ့ဒီ
ကျွန်တော်တို့နိုင်ငံလိုငြိမ်းချမ်းရေးနဲ့မြို့သားပြန်လည်တင်မြှင့်ရေးကိုကျွန်ပန်းတည်ဆောက်နေတဲ့နိုင်ငံမျိုးကလာရတဲ့တရားဝင်နေနဲ့နိုင်ငံတကာရဲ့အတွေ့အကြုံကိုလေ့လာရတာဟာအင်မတန်ချိုးမြားတယ်လို့ယုံကြည်ပါတယ်ကျွန်တော်အနေနဲ့နောက်ထပ်ယုံကြည်ရတဲ့ခုကတော့လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်ပါတယ်အခုလိုတိုင်းပြည်ကိုပြန်လည်တည်ဆောက်နေတဲ့ကာလဒီမိုကရေစီအတွင်းကူပြ မြန်မာနိုင်ငံတော်တစ်ဆိုတာကိုသူစစ်ပုံဖော်ရမယ်ခွင့်ရဟာသူတို့လက်ထဲမှာရှိနေလို့ပါပဲလူငယ်တွေကလူငယ်တယောက်အနေနဲ့ကျွန်တော်မြင်ချင်းနဲ့မြန်မာနိုင်ငံအသက်ဟာဒီမိုကရေစီနဲ့လူခွင့်ရကိုလေးစားလိုက်နာတဲ့ငြိမ်းချမ်းပြီးတရားဥပဒေစိုးမိုးမှုရှိတဲ့မတူကွဲပြားမှုတွေကြားမှာတိုင်းသားညီကိုမောင်နှမတွေချင်းချင်းငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်လူငယ်တွေမှာအိမ်မက်တွေရှိတယ်စံတဲ့စိတ်ကူးစိတ်တမ်းတွေရှိတယ်ပြီးတော့အဲ့ဒီအိမ်မက်တွေကိုအရောက်လှမ်းနိုင်တဲ့ယုံကြည်မှုတွေရှိတယ်ကျွန်တော်အနေနဲ့သတင်းမီဒီယာနဲ့ပဲငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ဖွံ့ဖြိုးရေးနယ်ပယ်တွေမှာအလုပ်လုပ်ရင်းနဲ့လူကြီးလူငယ်နဲ့အလွတ်ပေါင်းစုံကလူတွေနဲ့ထိတွေ့ဆက်ဆံရတဲ့အခါမှာလူငယ်တွေနဲ့ပတ်သက်ပြီးတော့သတိပြုမိခဲ့တဲ့အရာတချို့ရှိပါတယ်ဒါရီကတော့လူငယ်တွေဟာလူအဖွဲ့အစည်းရဲ့ရင်ဆိုင်ကြိုတွေ့နေရတဲ့ပြဿနာတွေကိုချင်းချင်းခံနိုင်တယ်မတရားမှုတွေကိုတော်လှန်ခြင်းနဲ့ပြဿနာတွေကိုအပြေရှာခြင်းနဲ့တမ်းမီတီဆောင်ရီမှာတရတအားပါဝင်ကြင်ကြရတယ်နောက်တစ်ခုအနေနဲ့အရေးကြီးဆုံးကတော့သူတို့အနေနဲ့မတူကွဲပြားမှုတွေကိုလက်ခံနိုင်စွမ်းပို့ရှိပြီးတော့တဟဆာသာရှိရှိနေထိုင်နိုင်တယ်လို့မြင်မိပါတယ်ကျွန်တော်တို့နိုင်ငံဟာလက်နက်ကိုင်ပဏိပက္ခတွေနဲ့နေပေါင်း80ဒီပါလုံးပန်းနေကြတာဒီနေ့ထိထပ်တိုင်ပါပဲဒီလက်နက်ကိုင်ပဏိပက္ခတွေကြားမှာအမျိုးသမီးတွေကလေးသူငယ်တွေဟာအထီးကိုက်ခံစားရုံသူတွေဖြစ်ပြီးတော့လူငယ်တွေရဲ့အနာဂတ်တွေအိမ်မက်တွေဟာလည်းရိုက်ချိုးခံကြရပါတယ်ဒါပေမဲ့ဒီကနေ့မှာတော့တိုင်းပြည်မှာအပြောင်းလဲတွေဖြစ်ပေါ်နေပါပြီလူငယ်တွေအတွက်စိန်ခေါ်မှုတွေနဲ့အတူခွင့်လန်းတွေလည်းပေါ်ပေါက်လာနေပါတယ်ကျွန်တော်တို့အားလုံးကောင်းမွန်တဲ့အပြောင်းလဲအတွက်
အရွေးတစ်ခုတရားဝိုင်းမီတွန်လိုက်ကြဖို့ဖိတ်ခေါ်ရင်ကျွန်တော်ဒီနေရာအနေနဲ့နှုတ်ဆက်ချင်ပါတယ်အားလုံးအကျေးဇူးတင်ပါတယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ email@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်နဲ့အတူ view ကချက်ရင်းတဲ့အပတ်စဉ်ကဏ္ဍတွေတရင်းနဲ့တရင်းစောင်းမတွေကို view internet website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာသားနဲ့လည်းဖတ်လို့ရပါတယ်။ VOA American တိုင်းရဲ့တင်းလာနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုထုတ်လွှင့်တဲ့ည9:00 ကနေ 10:00 အထိအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည 10:00 ကနေ 11:00 မှာပြန်လည်ထုတ်လွှင့်ပေးပါတယ်။ line meter 32 kHz 9303ည line meter 58 kHz 5885နဲ့ line lab meter 190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ယူအင်းမာပိုင်းစီစဉ်ရဲ့မနက်ဖြန်မနက်6နာရီကနေ9နာရီထိစီစဉ်နေကြတော့ line meter 24 40နဲ့51နောက်ပိုင်းနာရီဘက်ကတော့ line meter 190 kHz 1505ကနေလည်းဖမ်းယူနားဆင်လို့ရပါတယ်။အခုကတော့ကြန်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်တင်ပြပေးပါအောင်မယ်ရှင
်။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီကနေ့ထပ်တိုက်နေပြီးမုန်တိုင်းရှည်ညောင်းအန်ရယ်ကြီးတဲ့တိုင်းလုံးကြီးတွေထားနေတယ်လို့မိုးကြီးရွာပြီးလေပြင်းတိုက်နေပါတယ်။မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးတော့ဖြက်စီးအားကြီးမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမားစ်ကျွန်းကိုဖိဖိချင်းဖြတ်တိုက်နေတာကြောင့်မုန်တိုင်းတံကိုခံရမဲ့ရဲ့ပူချနိုင်တဲ့အတွက်ပူပြီးအန်ရယ်ကြီးလာပါတယ်။အနောက်ဘက်ကတနါရီ 1.3 မိုင်ကျော်နှုန်းနဲ့မုန်တိုင်းကရွှေ့သွားနေပြီးပြင်းပြလေတိုင်တုံတနါရီ 168 မိုင်နီးပါးရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကဒီကနေ့မနေ့ပိုင်းမှာပြောပါတယ်။ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာဒီကနေ့အလဲတန်းနဲ့တတန်းကျောင်းသူကျောင်းသားယာနဲ့ချီပြီးတော့ပါဝင်ဆန္ဒပြကြပါရယ်။ကျောင်းတွေပြန်ပြီးတော့စောက်ဖွင့်တဲ့ဒီကနေ့တင်းလာနေမှာကျောင်းသူကျောင်းသားတွေဟာစာသင်ခန်းတွေပဲကိုမသွားဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြကြတာပါ။ဆန္ဒပြသူတွေကနှစ်ရက်ကြာအထူးတသိမှောက်ကြဖို့စော်ထားတာနဲ့အတူတင်းလာနေရုံတက်ချေမြေသားတွေဘောကနေလူတွေမစင်းနိုင်အောင်ရထားတကားတွေကိုဆန္ဒပြသူတွေကပိတ်ဆို့တားဆီးခဲ့ကြပါရယ်။အီရန်ထွက်ရေနံရောင်းချမှုအပါအဝင်အီရန်ပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေကိုကြော်လာနိုင်မှု EU ဥရောပနိုင်ငံတွေကမကူညီရင်2015ခုနိုင်ငံကသဘောတူစာချုပ်ကနေဖယ်ခွာတဲ့ခြေလှမ်းကြီးကိုလမ်းမဲ့လို့အီရန်ကဒီကနေ့ပြောလိုက်ပါတယ်။အီရန်ရေနံတွေရောင်းလို့ရတဲ့နယ်ရောင်းရတဲ့ငွေတွေလည်းအီရန်ကိုဝင်နေတယ်လို့အီရန်ဆိုရပြောခွင့်ရသူအာလီရော်ဘီကပြောပါတယ်။အမေရိကန်တာလီဘန်ငြိမ်းချမ်းရေးသဘောတူညီချက်မူကြမ်းတစ်ခုနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်အထူးသံတမန်ဇယ်မီခါလီဇက်ဟာအာဖဂန်သမ္မတအက်ရှရက်ဂါနီနဲ့ဒီကနေ့ပြည်ဆုံနယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့သဘောတူညီချက်မူကြမ်းကိုတော့သမ္မတကမပေးခဲ့ဘူးလို့ပြောပါတယ်။မြန်မာညီညာရေးလူငယ်စဉ်ကိုဒီလိုနိုင်ငံကအခိုင်အမာထောက်ခံပြီးသဘောထားကွဲလွဲမှုတွေကိုဆွေးနွေးညှိနှိုင်းတာတွေကနေတဆင့်ဖြေရှင်းဖို့သက်ဆိုင်ရာအဖွဲ့တွေကိုဆင်နစိုက်တောင်းဆိုနေတဲ့ကြောင်းဒီလိုနိုင်ငံရေးဌာနပြောခွင့်ရကန်ရှောင်းကဒီကနေ့ပြောပါတယ်။ညီညာရေးကော်မရှင်နဲ့လက်နက်ကိုင်အဖွဲ့တွေပြည်ဆုံဆွေးနွေးတာတမ်မတော်ကအပြည့်အသက်တန်တိုးတာတွေပေါ်ကြိုဆိုတဲ့အကြောင်းကိုလည်းတိကျပြောခွင့်ရကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုချွတ်ချော်သိန်းပြောပြပေးခဲ့တာပါရှင်။ဒီကနေ့ည VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Aidan Utku ဖြစ်ပါတယ်။ကျွန်မခင်ဗျူထွေးပါရှင်။ VOA American တိုင်းရဲ့သတင်းညနေညအစီအစဉ်တွေကို ည 9:00 နာရီကနေ 10:00 နာရီအထိ line to meter 25 32 57 50နဲ့အစောပိုင်းနာရီဝက်9:00 နာရီကနေ 9:00 နာရီခွဲထိတို့တော့ line meter 190ကနေထုတ်လို့ပြေးခဲ့တာပါ။သောတာရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေရှင်။
This program has come to you from the Voice of America, Washington.